Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ POA American အသံရဲ့2020ခုနှစ်နိုဝင်ဘာလ24ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီအထိလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190လောက်ကနေထုတ်လွှင့်ပေးနေပါပါရှင်။ဒီမှာနောက်လာပါဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးပါပါအမေရိကန်အစိုးရတာဝန်တွေစီကံတကြလွှဲပြောင်းရေးအတွက်အစိုးရစီမံခန့်ခွဲရေးဌာန GSA က1964ဥပဒေပါပြဋ္ဌာန်းချက်အရရွေးကောက်ခံသမ္မတဂျိုးဘိုဒန်ကိုအစိုးရလုပ်ငန်းတွေလှိလာခွင့်ပြုလိုက်ပါပြီ။ဇန်နဝါရီလ20ရက်နေ့သမ္မတအဖြစ်ကျန်းသစ္စာမကြိမ်ခင်ကြားကာလမှာတော့မစ္စတာဘိုဒန်အနေနဲ့အစိုးရအသစ်ဖွဲ့ရမှာပါ။နိုင်ငံတော်လုံခြုံရေးချိန်ချောက်မှုတွေတံပြန်စီရေးဆောင်ရွက်ချက်တွေအပြင်သမ္မတထရမ့်အစိုးရလက်ထက်မှာစီရေးနည်းနဲ့တုံ့ပြန်နိုင်ခြင်းရှိတဲ့ဆုံးဖြတ်ချက်မချရသေးတဲ့လေဝတ်သတင်းအချက်အလက်တွေကိုမစ္စတာဘိုင်ဒန်ရရှိတော်မှာပါမစ္စတာဘိုင်ဒန်ကလည်းသူ့အစိုးရအသစ်ထိတ်တန့်သံတမန်ရင်းနဲ့အမျိုးသားလုံခြုံရေးမှာခန့်ထားဖို့အရာထားသူတွေရဲ့နာမည်စင်ကိုသတင်းလာနေကထုတ်ပြန်ခဲ့ပါတယ်ဒီထဲမှာအိုဘားမားအစိုးရလက်ထက်ကဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်သနီဘလင်ကင်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်ထားသလိုနိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကိုတော့အမျိုးသားလုံခြုံရေးကောင်စီမှတာဝန်ယူရင်းရာထူးသည့်ဖြစ်တဲ့ဥရုယာသီဆိုင်ရာသမ္မတရဲ့အထူးသံတမန်အဖြစ်ရွေးချယ်ထားပါတယ်အမိမြေလုံခြုံရေးဌာနအကြီးအကဲနေရာကိုတော့ဒီဌာနမှာဒုတိယဝန်ကြီးဟောင်းတာဝန်ယူခဲ့ပူတဲ့ကျူဘာအမေရိကန်ရှင့်နေအလာဟန်ဒရိုမာယာကတ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်နိုင်ငံခြားရေးဌာနအာဖရိကရေးရာလက်ထောက်ဝန်ကြီးဟောင်းလင်ဒါသောမတ်စ်ဂရင်ဖီးလ်အမျိုးရာထောက်လှမ်းရေးဌာနညွန်ကြားရေးမှူးအဖြစ် CIA ဒုတိယညွန်ကြားရေးမှူးဟောင်းအဗီလ်ဟိန်းစ်နဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်မစ္စတာဘာဒန်ရဲ့နိုင်ငံခြားရေးရာအကြံပေးလုပ်ခဲ့ပူတဲ့ဂျစ်ဆလဗန်တို့ကိုခန့်ထားဖို့ရထားတာဖြစ်ပါတယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုဒန်လက်ထက်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်မှန်းဖို့ရထားတဲ့အန်သနီဘလင်ကင်ဟာဆဲစုနဲ့နဲ့ချီနိုင်ငံခြားရေးမူဝါဒဆိုင်ရာအတွေ့အကြုံရှိသူဖြစ်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနဲ့လူ့အခွင့်အရေးကိုထောက်ခံသူအဖြစ်လူသိများပါတယ်။မစ္စတာဘိုဒန်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိသူဘလင်ကင်ဟာအမေရိကန်သမ္မတဟောင်းတွေဖြစ်တဲ့ကလင်တန်နဲ့အိုဘားမားအစိုးရရဲ့လက်ထက်မှာလည်းနိုင်ငံခြားရေးမူဝါဒဆိုင်ရာအရေးပါတဲ့ရာထူးတာဝန်တွေယူခဲ့ဖူးသူဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်အမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်တော့ဘလင်ကင်ဟာအမေရိကန်ဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့ဘိုင်ဒန်အစိုးရအဖွဲ့ကိုဦးဆောင်ပေးမဲ့တန်တမန်တဦးဖြစ်လာမှာပါ။သမ္မတဒေါ်နယ်ထရမ်ကတော့အမေရိကန်မဟာမိတ်တွေရဲ့အခမ်းအနားကိုရည်ရှိမေခွန်းထုတ်လာသူဖြစ်ပါတယ်။ကမ္ဘာစင်မြင့်ပေါ်မှာအမေရိကန်ကပြန်ပြီးတော့ဦးဆောင်လာနိုင်ရေးကိစ္စမှာလဲမစ္စတာဘိုင်ဒန်နဲ့ဘလင်ကင်တို့သဘောတူညီမှုရှိကြတယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။သမ္မတထရမ်လက်ထက်မှာအမေရိကန်သားပဒါနာဆိုတဲ့မူဝါဒကြောင့်အမေရိကန်ရဲ့ရည်ရှိမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်မဟုတ်တဲ့အနေအထားမှာရှိနေတာပါ။နိုင်ငံတကာအရေးစိတ်ဝင်စားတဲ့မစ္စတာဘလင်ကင်ဟာဘင်္ဂလားဒေ့ရှ်မှာခလုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ညီချင်းရေးမြန်မာနိုင်ငံသားတွေနဲ့တန်းတူအခွင့်အရေးရဖို့ဘိုင်ဒန်အစိုးရကမနာမနေအားပေးလုပ်ကိုင်ပါလိမ့်မယ်လို့ရိုဟင်ဂျာတွေနေရာစွန့်ခွာထွက်ပြေးတဲ့သုံးနှစ်မြောက်နှစ်ပတ်လည်ဩဂုတ်လ25ရက်နေ့ကတွစ်တာကနေရေးသားခဲ့ပါသေးတယ်။ရိုဟင်ဂျာဆိုတဲ့အုံနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူအခွင့်အရေးချိုးဖောက်မှုတွေမရှိဘူးလို့ပြောဆိုထားပါတယ်။မစ္စတာဘလင်ကင်ဟာ2016ခုနှစ်ဇန်နဝါရီလကဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့ပူပြီးအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်နဲ့ရော2015နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကောင်ဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ်။မလေးရှားနိုင်ငံထဲကအထောက်အထားမဲ့ရွှေပြောင်းဝေရောက်သူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကို Facebook လူမှုကွန်ရက်တွေ့ပေါ်ကနေအမုန်းစကားပြန့်ပွားအောင်လုပ်နေတာကိုဥပဒေချိုးဖောက်တဲ့လောက်ရအဖြစ်သတ်မှတ်ဖို့မလေးရှားအတိုက်ခံအမတ်တယောက်ကဒီကနေ့မလေးရှားအစိုးရကိုတောင်းဆိုလိုက်ပါတယ်။Riders တင်းထာနာကစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ဒီလောက်ရတွေရဲ့အတိုင်းအတာပမာဏကိုအနာပိုင်တွေကရှော့ပေါ်ပြောဆိုနေတယ်ဆိုပြီးတော့လဲအတိုက်အခံအမှချန်ကွန်ဟင်းကဆွဆွဲပြောဆိုခဲ့တာပါကိုရိုနာဗိုင်းရပ်စ်ကရောဂါကလာထင်မှာပဲနိုင်ငံသားတွေကိုမလိုလားတဲ့အမုန်းစကားပြန့်ပေါက်မှုတွေတိုးလာနေပြီးတော့ဒါကိုတိုက်ဖြတ်နိုင်မဲ့အစီအစဉ်တွေချမှတ်ဖို့ Riders တင်းကိုကိုကားပြီးလွတ်တော်အမဟင်းကဆက်သွယ်ရေးဝန်ကြီးဌာနကိုပြည်ခဲ့တဲ့ဘက်ကတိုက်တွန်းတောင်းဆိုခဲ့တာပါဝန်ကြီးဌာနရဲ့ကြာတာပတင်းတွေကစာနဲ့ပြန်ကြားချက်မှာတော့ online မှာကအမုန်းစကားပြန့်ပေါက်မှုကို Facebook လို့လူမှုကွန်ရက်ကုမ္ပဏီတွေရဲ့တတ်မှတ်ချက်အတိုင်းကင်တွဲဆောင်ရနေပြီးစီကံချိုးဖောက်မှုရှိတဲ့ရေးသားဖော်ပြချက်တွေကိုဖယ်ရှားသွားမယ်လို့ဆိုထားပါတယ်။အီသီယိုးပီးယားနိုင်ငံတီဂရေးဒေသထက်ကလက်နက်ကိုင်တပ်ဖွဲ့တွေလက်နက်ချမဲ့နောက်ဆုံးရက်ကိုအစိုးရကတတ်မှတ်ထားချိန်မှာပဲဒေသရင်းအရသာတွေရဲ့လုံခြုံရေးကိုဦးစားပေးဖို့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးအဖွဲ့တွေကအီသီယိုးပီးယားအစိုးရကိုတိုက်တွန်းနေကြပါတယ်။တီဂရေလွတ်မြောက်ရေးတပ်ဦး TPLF တို့ဗုဒ္ဓဟူးနေ့မှာလက်နက်မချရင်သူတို့ထိန်းချုပ်ထားတဲ့မေကလီမြို့ကိုအစိုးရတပ်ဖွဲ့တွေဝင်တိုက်မယ်လို့ဝန်ကြီးချုပ်အဘီအမက်ကအကြောင်းကြားထားပါတယ်။အစိုးရတပ်ရင်းတစ်ခုကို TPLF တပ်ဖွဲ့တွေခြုံငုံတိုက်ခိုက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေပေါ်ထွက်လာပြီးတဲ့နောက်ဗဟုအစိုးရဖက်ကစစ်စင်ရေးဆင်နွှဲခဲ့တာပါ။ဒီပဋိပက္ခကြောင့်လူပေါင်းရာနဲ့ချီအသက်ဆုံးရှုံးခဲ့ရပါတယ်။ ဒီဂရီဒေတာကနေလူ3000ထက်မနည်းလို့လည်းအိန္ဒိချင်းဆူဒန်နိုင်ငံကိုထွက်ပြေးခလုံနေရတယ်လို့ကုလသမဂ္ဂကတင်းလာနေမှာပြောပါတယ်
တန်တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။ AstraZeneca ဆေးဝါးထုတ်လုပ်ရေးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးထိရောက်မှုရှိတယ်လို့တင်းလာနေကကြီးညာလိုက်တာကြောင့်လောလောဆယ်မှာအလားအလာအကောင်ဆုံးကာကွယ်ဆေး၃မျိုးရှိပြီးဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကလည်း Moderna ကုမ္ပဏီကစမ်းသပ်နေတဲ့ကာကွယ်ဆေးနဲ့အတူ Pfizer နဲ့ BioNTech တို့ပူးတွဲစမ်းသပ်နေတဲ့ကာကွယ်ဆေးတွေကထိရောက်မှုရှိတဲ့အတွက် American အစားအသောက်နဲ့ဆေးဝါးစီမံကုကေရေးဌာန FDA ကနေအရေးပေါ်ခွင့်ပြုချက်တောင်းခံမယ်လို့ကြီးညာထားပါတယ်။COVID-19 ကြောင့်ကမ္ဘာတဝန်းသေဆုံးသူ1.4 million ရှိလာချိန်မှာဒီသတင်းတွေကြောင့်မျှော်လင့်ချက်တွေထွက်ပေါ်လာပြီးမဲ့ဒီကာကွယ်ဆေးတွေနဲ့ပတ်သက်ပြီးတော့ကုမ္ပဏီရဲ့သတင်းထုတ်ပြန်ချက်တွေကကြားသိရသေးပြီးအသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။အထူးသဖြင့်ဒီကာကွယ်ဆေးတွေကဘယ်အသက်အရွယ်တွေမှာအထိရောက်ဆုံးလဲဆိုတာမသိရသေးသလိုဒီဆေးတွေကိုကလေးငယ်တွေနဲ့ကိုယ်ဝန်ဆောင်တွေနဲ့စမ်းသပ်ထားတာလည်းမရှိသေးပါဘူး။ AstraZeneca ရဲ့ဆေးကဈေးအပေါ်ဆုံးဖြစ်နိုင်ပြီးထိုးဆေးတစ်လုံးကို $5 ဝန်းကျင်ကျမယ်လို့ခန့်မှန်းထားပါတယ်။နိုင်ငံအစိုးရတွေကအဓိကဝယ်ယူသူတွေဖြစ်တာကြောင့်ဒီဆေးကိုဝင်ဝေအလဲအလတ်နဲ့ဝင်ဝင်နေနိုင်ငံတွေကအများပြားမှာယူကြမယ်လို့ခန့်မှန်းထားပါတယ်။ဒီဆေးကုမ္ပဏီကထိုးဆေးပေါင်း 1.8 billion ထုတ်လုပ်ဖို့သဘောတူညီချက်ရရှိထားပြီးဒီထဲမှာအိန္ဒိယဆေးကုမ္ပဏီ Serum Institute ကဝင်ဝေအလဲအလတ်နဲ့ဝင်ဝင်နေနိုင်ငံတွေအတွက်ထုတ်လုပ်မဲ့ထိုးဆေး 1 billion ပါဝင်မှာဖြစ်ပါတယ်။ကျန်တဲ့ဆေးနှမျိုးကဒေါ်လာ20ကနေ40အတွင်းကျမယ်လို့ခန့်မှန်းထားပါတယ်။ Pfizer ကုမ္ပဏီကဒီနှစ်ကုန်မှာထိုးဆေးတန်90ကိုကနဦးထုတ်လုပ်ပြီးနောက်နှစ်မှာထိုးဆေး 1.3 billion ထုတ်လုပ်မှာဖြစ်ပါတယ်။ Moderna ကတော့ဒီနှစ်မှာ American ပြည်ထောင်စုထဲထိုးဆေးတန်20ဖြန့်ဖြူးဖို့နဲ့2021ခုနှစ်မှာတန်900ကနေ 1 billion အထိဖြန့်ဖြူးသွားဖို့ရည်ရွယ်ထားပါတယ်ရှင်။COVID-19 သုတေသနလုပ်ငန်းတွေနဲ့ကာကွယ်ဆေးစမ်းသပ်မှုတွေမှာတိတိတတ်တာတိုးတက်မှုတွေရှိနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောပါတယ
် With the latest positive news from vaccine trials the light at the end of this long dark
ဒီကာကွယ်ဆေးစမ်းသပ်မှုတွေမှာအလားအလာကောင်းနေရှိတဲ့သတင်းတွေကြောင့်ကာယောဂါကြီးအဆုံးသတ်ဖို့မျှော်လင့်ချက်အလင်းနှံကိုမြင်နေရပါပြီ။ကာကွယ်ဆေးနဲ့အတူတခြားကျန်းမာရေးဆိုင်ရာစီမံသတ်မှတ်ချက်တွေနဲ့ဒီကာယောဂါကြီးကိုကျော်လွှားနိုင်တော့မှာပါလို့ WHO ညွှန်ကြားရေးမှူးချုပ် Tedros ကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့တာပါ။နိုင်ငံတကာအနေနဲ့ကာကွယ်ဆေးရယူဖြန့်ဖြူးနိုင်ရေးစံနှုန်းအသစ်တွေချမှတ်ထားဖို့အရေးတကြီးလိုအပ်လိမ့်မယ်လို့လည်း Tedros ကပြောပါတယ်။COVID-19 သုတေသနလုပ်ငန်းတွေနဲ့ကာကွယ်ဆေးစမ်းသပ်မှုတွေမှာအလားအလာကောင်းတဲ့တိုးတက်မှုတွေရှိတယ်လို့ WHO ရဲ့အားပေးကူညီမှုနဲ့နောက်ထပ်ကာကွယ်ဆေးတွေကိုစမ်းသပ်ထုတ်လုပ်သွားနိုင်မှုမျှော်လင့်တယ်လို့လည်း WHO သိပ္ပံပညာရှင်အကြီးအကဲဆွန်မြန်စွာမီနတ်တမ်ကပြောပါရည်ဒီသတင်းပတ်တွေအတွင်း COVID-19 ကူးစက်မှုနှုန်းတိတိတသားမြင့်တက်လာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေကသတိပေးခဲ့ပါတယ်ရှင်အာရှတလွားကိုဗစ် -19 ကူးစက်မှုတွေမြင့်တက်နေစေဖြစ်ပြီးတရုတ်နိုင်ငံရှန်ဟိုင်းနဲ့တင်ကျင်းမြို့တွေမှာဒီကနေ့ပြည်တွင်းကူးစက်သူ2ဦးရှိပါတယ်။ပြည်ပကပြန်လာသူတွေရဲ့ရောဂါကူးစက်သူက20လောက်ရှိပါတယ်။တနိုင်ငံလုံးအခုထိကူးစက်သူပေါင်း 16,400 ကျော်နဲ့သေဆုံးသူက 4,600 ကျော်ရှိပါတယ်။ရှန်ဟိုင်းမြို့ဖူဒေါင်လီစိတ်မှာလည်းအလုသမာ 18,000 နီးပါးကိုရောဂါစစ်ဆေးခဲ့ပြီး Felix PC ပို့ဆောင်လုပ်ငန်းအလုသမာ2ဦးရောဂါကူးစက်နေရကိုတွေ့ရပါတယ်။ဖိလစ်ပိုင်မှာနောက်နှစ်အတွင်းလူသန်း60လောက်ကို COVID-19 ကာကွယ်ဆေးထိုးပေးနိုင်မှုရည်မှန်းထားပါတယ်။ Britain အခြေစိုက် AstraZeneca ဆေးကုမ္ပဏီကဈေးသန်း20ရောင်းချပေးဖို့သဘောတူထားပြီးကာကွယ်ဆေးတွေနောက်နှစ်အစောပိုင်းလောက်ကိုရဖို့ American Pfizer ဆေးကုမ္ပဏီအပါအဝင်အနောက်နိုင်ငံကကုမ္ပဏီတွေတရုတ်ဆေးကုမ္ပဏီတွေနဲ့ညှိနှိုင်းနေတယ်လို့ပြောပါတယ်။အခုထိဖိလစ်ပိုင်မှာကူးစက်သူပေါင်း 42,000 ကျော်နဲ့သေဆုံးသူက 8,100 ကျော်ရှိပါတယ်။အိန္ဒိယမှာဒီကနေ့ကူးစက်သူအသစ် 38,900 ကျော်နဲ့ သေဆုံးသူက480ရှိပါတယ်။အခုထိယောဂကုသတူပေါင်းက 9.3 တန်းနဲ့သေဆုံးသူက 33,200 ကျော်ရှိပါတယ်။မြို့ကြီးတွေမှာကုသမှုနှုန်းမြင့်တက်နေသေးတာကြောင့်တင်းကျပ်တဲ့စီမံကိန်းသက်ချက်တွေကိုချမှတ်နေပါတယ်။ပြည်နယ်တချို့ကမြို့တွေမှာညမထွက်ရအမိန့်ထုတ်ပြန်ဖို့နဲ့ကျောင်းတွေကိုဆက်ပြီးတော့ပိတ်ထားဖို့ပြည်နယ်အစိုးရတွေကဆုံးဖြတ်ထားပါတယ်ရှင်။ထိုင်းတော်ဝင်မိသားစုပိုင်ဥစ္စာဒဏ္ဍာရီကိုစီမံခန့်ခွဲတဲ့ရုံးရှိမှာဗုဒ္ဓဟူးနေ့မှာဆန္ဒပြပွဲတွေကျင်းပဖို့စီစဉ်နေတဲ့အကြောင်းရဲတပ်ဖွဲ့ဝင်6,000နီးပါးကိုချထားမယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဆန္ဒပြသူတွေကထိုင်းပြည်ရဲ့မဟာဝဇီရာလွန်ကောင်းသူပိုင်ဥစ္စာဒဏ္ဍာရီကိုသူကိုယ်တိုင်ထိန်းချုပ်ကင်တွင်နေရတယ်ကိုဆွန့်လွတ်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။ဆန္ဒပြသူတွေကိုတော်ဝင်မိသားစုဥစ္စာဒဏ္ဍာစီမံခန့်ခွဲရေးရုံးအနီးပေ450အတွင်ဝင်ရောက်ခွင့်ပြုမှာမဟုတ်ဘူးလို့ထိုင်းရဲတပ်ဖွဲ့ကအင်္ဂါနေ့ကပြောပါတယ်။ပြင်းစနစ်ကိုထောက်ခံသူတွေကလည်းထိုင်းပြည်ကိုအကာအကွယ်ပေးဖို့အဲဒီယူနာမှာစုဝေးကြမယ်လို့ပြောပါတယ်။ပြီးခဲ့တဲ့အပတ်ကရဆနာပြပွဲတွေကိုထိုင်းရဲတပ်ဖွဲ့ကမိသက်ပိုင်းနဲ့မြေကြီးယူပုံတွေအသုံးပြုပြီးတော့နှိမ်နှင်းခဲ့တာကြောင့်လူ90လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ဆနာပြသူတွေကလက်ရှိဝန်ကြီးချုပ်ပရယုတ်ချန်တို့ချာနှုတ်ထွက်ပေးဖို့အခြေခံဥပဒေသေးရေးဆွဲဖို့နဲ့ထိုင်းပြည်ရဲ့အာဏာကိုကန့်သတ်ပြီးစီးနီးခံပြင်းစနစ်ကိုပြပြင်ပြောင်းလဲဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်။တို့ရရှင်များရှင်အင်္ဂါနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနောက်ဆက်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်ပေါ်လူခွင့်ရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေရဲ့အမြင်တွေကိုစူးစီးတင်ပြပေးပါမယ်။ကျွန်မမိခါပါ။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိသက်အစီရင်ခံစာအနေနဲ့ပြည်တော်စု၈နေချုပ်ယုံကထုတ်ပြန်ရမှာအမှုပေါင်း100ကျော်ကိုတွေ့ရှိခဲ့တဲ့အကြောင်းဖော်ပြခဲ့တာပါ။စုံစမ်းရေးအဖွဲ့ကတွေ့ရှိခဲ့တဲ့အမှုတွေထဲမှာတော့အများစုဟာ ARSA ရိုဟင်ဂျာအဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းနဲ့ကြံအမှုတွေကိုတော့နေသားဆောင်တပ်ဖွဲ့တွေနဲ့ဒေသခံတွေကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစွပ်စွဲထားသလိုတမရော်ကကျူးလွန်တဲ့လုပ်ရက်တွေပါဝင်ထားတာတော့မတွေ့ရပါဘူး။လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြမအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတော့စုံစမ်းရေးအဖွဲ့ရဲ့တွေးရှိချက်တွေဟာနိုင်ငံတကာအတိုင်းအဝိုင်းအတွက်ကျေနပ်လောက်စရာမဖြစ်နိုင်ဘူးလို့သုံးသပ်လိုက်ပါတယ်
။ဟုတ်ကျွန်တော်တို့ရဲ့တွေးရှိချက်ဆိုလို့ရှိရင်တမရော်ဘိုင်းကလည်းကျူးလွန်တဲ့ဆိုတဲ့ချက်တွေရှိနေတယ်။ဒါကိုမတွေ့တာလား၊ဒါမှမဟုတ်ရှင်တအားမကင်တွေ့တာလား၊ဒါမှမဟုတ်ရှင်မပေါ်ပြတာလားဒီဟာကိုကျွန်တော်မေးစရာမေးခွန်းဖြစ်လာပါတယ်အဲ့တော့စုံစမ်းစစ်ဆေးမှုလုပ်မယ်ဆိုရင်ဟိုကျူးလွန်နေမှုတွေအားလုံးကိုကျွန်တော်တို့ကစုံစမ်းစစ်ဆေးပြီးတော့ဒါနဲ့ပတ်သက်ပြီးတော့ပြည်ပြည်စုံစုံလောက်ပေါ်ပြထားမှုအချက်ကပထမဆုံးတွေ့ရှိရတဲ့ချက်အဲ့ဒီမှာအားနည်းတယ်လို့ပြောလို့ရပါတယ်ခင်ဗျာတကယ်လို့ဒီမှာကျူးလွန်တဲ့သူတွေကနာမည်လည်းပေါ်ပြခံမထီဘူးတစ်ချိန်တည်းမှာတွေအပြစ်ပေးအေးအေးယူမှုတွေဟိုတာဝန်ယူပြီးတော့တိတိကျကျအပြစ်ပေးခံရမယ်တရားဥပဒေပေါင်းတင်းရောက်ရှိနေဆိုတဲ့အချက်မျိုးအာမမခံနိုင်ခြင်းတော့ဒီကိစ္စတစ်ခုကဘလောက်မှထိရောက်သောကာကွယ်မှုဖြစ်မှာမဟုတ်ဘူးခင်ဗ
ျရှင်းနေကြုံယုံထုတ်ပြန်ချက်ထဲမှာကော်မရှင်ရဲ့အစီရင်ခံစာရဖြစ်စဉ်73ခုမှာ ARSA နဲ့အလိုတူပူးပေါင်းပါဝင်သူများကျူးလွန်မှု89မှုနေကြောင်းဆောင်ရဲတပ်ဖွဲ့ဝင်များကျူးလွန်မှု23မှုနဲ့ဒေသခံတိုင်းရင်းသားများကျူးလွန်မှု29မှုဘောင်းအရေးယူဆောင်ရွက်ရမယ့်အမှုပေါင်းဟာစုစုပေါင်း139မှုရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံအမှုရင်ဆိုင်နေရတဲ့အထိနိုင်ငံတကာရဲ့ PR တွေကြုံနေရချိန်မှာဒီထက်မကလက်တွေ့လုပ်ပြဖို့လိုအပ်နေသေးတယ်လို့မြန်မာအရေးလေ့လာသူဒေါက်တာခင်ဇော်ဝင်းကမြင်ပါတယ်
။နိုင်ငံတကာကရုံးကဆွဲထားတဲ့မှုတွေကိုတက်ရောက်ဖို့ကတော့စိတ်တော်မျှော်လင့်တယ်။အခုဖြစ်စဉ်လေးပါရင်တော့သတ်တုံနေနောက်ပြီးတော့ Civil Witness တွေမရှိဘဲနဲ့ဒါတွေကိုရင်းယူရဆိုတာကလက်ခံရတဲ့အကြောင်းတော့မရှိဘူး။နိုင်ငံတကာလက်ခံရတယ်မထင်ဘူး။ဒီမှာကတော့လုပ်ပြရလိမ့်မယ
်။စုံစမ်းရေးကော်မရှင်အဖွဲ့ရဲ့တွေးရှိချက်မှာဖော်ထုတ်မရတဲ့အမှုတွေရှိနေသေးတယ်လို့ဖော်ပြထားပေမဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ထုတ်ပြန်ချက်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်ဖို့ရှင်းနေကြုံရုံနဲ့ ICOE အဖွဲ့ဝင်တချို့ကိုဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ဖြေကြားမဲ့သူမရှိပါဘူး။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဟာဂျီဦးအေးလွင်ကတော့ရခိုင်ပြည်နယ်ကလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဖြေရှင်းရမှာပြဿနာရဲ့ဇင်းမြစ်ကိုဖော်ထုတ်နိုင်ဖို့လိုအပ်တယ်လို့တုံ့သက်ပြောဆိုလိုက်ပါတယ်
။ဒီအာဆာဟာ အချမ်းဖက်လက်နဲ့ကင်တွန်းလာဤလုတ်လောက်အောင်ဘာသာသူ့ကိုအကြောင်းခံပြီးတိုက်တွန်းလဲဆိုတဲ့အချက်ကိုကျွန်တော်သဘောပေါက်မှသာလေနောက်နောက်ဒီလိုပြိပက္ခမျိုးတွေကချုပ်ငင်းသွားပြီပေးချဆက်ဆက်ရမယ်အဲ့လားကပုံအဓိကကြားလေလို့ထင်ပါလေလူအခွင့်အရေးသမားတွေခေါင်းထဲကိုဒါရောက်ကုန်လို့ပါလေ
ရခိုင်ပြည်နယ်မှာ2018ခုနှစ်တုန်းကလုံခြုံရေးကင်းဆက်ခန်းတွေကိုစီးနှင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကကြီးလေးတဲ့လူခွန်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကဆွဆွဲထားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတော့တရားဝင်အတိအမှတ်မပြုတဲ့မြန်မာအစိုးရနဲ့တပ်မတော်ဘက်ကတော့နိုင်ငံတကာနဲ့လူခွန်ရေးအဖွဲ့တွေကဆွဆွဲနေသလောက်လူခွန်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းပေါ်ထုတ်အရေးယူတာတွေရှိခဲ့တဲ့အကြောင်းပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်အခြေစိုက်ရိုဟင်ဂျာအရေးလှုပ်ရှားမှုအဖွဲ့ကတော့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကကြားဖြတ်အမိန့်ထုတ်ပြန်ထားပေမဲ့လိုက်နာဖို့ပြက်ကွက်နေတယ်လို့ပြောဆိုထားပါတယ်။ကမ္ဘာတရားရုံးရဲ့အမိန့်ကိုမြန်မာနိုင်ငံကလိုက်နာအောင်နိုင်ငံတကာကဖိအားပေးဖို့ကိုလည်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ရှင်။ကျမမိခါပါ VOA အတွက်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်မှာစစ်ရေးသိမ်းမှမှုတွေရော့ကျလာရကတရက်ပိုင်းတွင်ထောင်နဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေနေရပြန်ခဲ့ကြပေမဲ့မပြန်နိုင်သေးတဲ့သူလည်းအများပြားရှိနေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ခိုက်မှုတွေရော့ပါလာတာကြောင့်ရသေးတောင်နဲ့ကြောက်ဖြူမြို့နယ်ကစစ်ဘေးရှောင်ရွာသားတွေနေရရင်းပြန်နေကြတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ရသေးတောင်မြို့နယ်မိုးဆဲကျွန်းဒေသကတိမ်းချောင်သွားခဲ့ကြတဲ့ဒေသခံတွေကလည်းနေရပြန်နေကြပြီလို့ကံပြင်းကြေးရွာအုပ်ချုပ်ရေးမှူးဦးမောင်ထွန်းစိန်ကပြောပါတယ်
။ကျွန်တော်ကတော့အကုန်လုံးအင်ပြန်လို့ကျွန်တော်ကတော့ site မှာပဲခုံလုံးနေချာဘူးကျွန်တော်ကံပြင်းရေရှေ့လောက်တော့မိငါ6ရေ6ကိုအကုန်လုံးပြန်နေပြီကျွန်တော်တော်တော်သေးပါတထောင်တိုင်းချရကျော်ရှိပါ
မြင့်ကန်ချောင်းကြီးရွာအုပ်ချုပ်ရေးမှူးဦးမောင်စောနိုင်ကလည်းတိမ်းချောင်နေတဲ့ဒေသခံ1000ကျော်နေရပြန်ရောက်ပြီလို့ပြောပါတယ်
ဟုတ်ကဲ့တရားပါပြီခင်ဗျာကျွန်တော်မြန်ချောင်းကြည့်လိုက်ကြတော့1300ကျော်ရှိတယ်ဟိုလူတွေကြတော့ပြန်ရောက်လာတာကတော့1000ကျော်ကျော်ခေါင်းနေရလား
ခြေလောင်းတင်ကြီးရွာမှာလဲရွာသား400လောက်ရွာပြန်ရောက်ပြီတဝက်လောက်ကတော့ပြန်မရောက်သေးဘူးလို့ကြီးရွာအုပ်ချုပ်ရေးမှူးဥခင်သွန်းအေးကပြောပါတယ်ကြောက်ပြည့်မြို့နယ်တွင်ပြစ်ကမှုနဲ့စစ်စေးမေးမြန်းမှုတွေကြောင့်နေရကနေတိမ်းချောင်လေရတဲ့စစ်ချောင်ရွာသားတွေနေရပြန်လာကြပြီလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ်
သူကဏ္ဍတော့အေကကျတဲ့ကောင်ဝင်လို့ဆိုရင်ကျင်းချက်ထက်ပြီးတဲ့ခါမြမတမ်းကြိုရလေးထောက်ခံတဲ့ကျင်းချက်တွေဆိုထွက်တယ်အဲ့နောက်ပိုင်းမှာတော့တက်ဖက်တွေနေနေပါသွားတဲ့ပုံစံမျိုးဒေသခံတွေကလည်းအဲ့ဒီချိန်လေးကပြန်သွားကြတာအားလုံးကဒီပေါ်ပုံစံတော့ဖြစ်ခဲ့တယ်ကြာတယ်ကတော့ဆိုင်ချောင်းတိုင်းချောင်းကြာရတာလူတွေများ
လုံချုံရေးသွဲစိတ်မချရတာကြောင့်ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့တဲ့နေရာတွေပြန်လည်ကျင်းပနိုင်မဲ့အခြေအနေတွေဖန်တီးဖို့အေးရခိုင်လက်နက်ကန်ဖွဲ့ရဲ့တိုက်တွန်းချက်ကိုတပ်မတော်ကကျူဆူလိုက်ပြီးနောက်တိုက်ပွဲတွေငြိမ်သက်လာရာကစစ်ဘေးဒုက္ခသည်တွေနေရပြန်ခဲ့ကြတာပါဒါပေမဲ့လည်းတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တဲ့ကြောက်တန်းအောင်သာစီကျေးရွာသားတွေကတော့နေရမပြန်နိုင်ကြသေးဘူးလို့လည်းအကူအညီပေးရေးဖွဲ့တွေကပြောပါတယ်တိုက်ပွဲဖြစ်ပွားမှုများပြားတဲ့မင်းပြမြို့နယ်ဘက်မှာစစ်ဆောင်ရွာသားတွေနေရပြန်ခွင့်မရသေးဘူးလို့ဒေကန်စစ်ဆောင်စခန်းကိုရောက်နေတဲ့ဖားပြုတ်ရွာသားတွေကပြောပါတယ်
။တိုက်ဆောင်တယ်ကအတိုင်းပဲကစင်းမှာပဲနေရသေးတယ်လေ။ရွာကမဝင်ရသေးဘူး။ပြစ်ခတ်မှုတော့မရှိဘူး။ရွာတွေကိုဟိုတက်ခတ်မှကိုခိုက်တယ်။သူကလည်းကလည်းမဝင်ခိုက်ဘူး။ဒီဘက်ကလည်းမဝင်ခိုက်ကြည့်ရွာကို။
ပလာသူမြောက်ဦးမြို့နယ်စစ်ချောင်းစခန်းကရွာသားတွေကလည်းလုံခြုံရေးအာမခံချက်မရှိတဲ့အခြေအနေကြောင့်နေရမပြန်နိုင်သေးဘူးလို့စစ်ချောင်းတွေကိုကူညီပေးဆောင်နေတဲ့မြတ်နှဆောင်ဆရာတော်ကအခုလိုမိန့်ပါတယ်
။ဒီမြောက်ဒုက္ခသည်စခန်းမှာရှိနေကြတဲ့ဒုက္ခသည်အများစုကပြန်လို့မရတဲ့ရွာပဲပေါ့။ဥပမာဒီလိုစခန်းမှာအများစုရှိကြဆိုရင်ဘောက်ဘောရှိတယ်။ဘောက်ဘောဆိုတဲ့ရွာကအဲ့ဒီသုံးခုခုသုံးခုရှိစစ်တပ်ရှိတဲ့ကပဲစစ်တပ်နဲ့ရွာကြားထဲမှာလမ်းတစ်လမ်းပဲထားတယ်။နောက်တော့ရောပေါက်တော့ကြည့်ရောပေါ့ပေါက်တော့ကြည့်ရောကြတော့ဒီမြန်မာစစ်တပ်ကနေပြီးတော့ယူအားထက်တောက်ကုန်းရဲ့အောက်မှာဆိုတော့ဒီပြဿနာကဘာဖြစ်လဲဆိုတော့သူတို့စစ်ကြောင်းတွေပါထွက်လို့သူတို့ထိခိုက်တာတွေများတယ်ကျန်းစုံတာတွေများတယ်ဒါမှမဟုတ်လို့ရှိရင်လေပွဲတွေပါတဲ့အဆွေခံရတယ်ဆိုရင်ပြန်လာရင်သူတို့ကရောပေါ့ပြဌာန်းနေဖြစ်တယ်အဲ့ဒါကြောင့်သူတို့ကစစ်ပွဲတွေအချိန်မရောပြနေတော့ပြန်လို့ရမယ့်နေရာမရှိဘူး
အမ်းမြွနဲ့ဘက်မှာလဲစစ်ဆောင်8000ကျော်ရှိတဲ့နဲ့နေရပြန်လာတာမရှိသေးဘူးလို့လူရချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းဖွဲ့ဝင်ကိုမျိုးလွင်ကဆိုပါတယ်ရခိုင်ပြည်နယ်တွင်းတိုက်ပွဲရပ်တနေတာကြောင့်နေရပြန်စစ်ဆောင်တွေနဲ့စပားရိတ်သိမ်းမှုပြန်သွားတဲ့စစ်ဆောင်2000ကျော်ရှိနေတယ်လို့ဆိုပေမဲ့လည်းအေးချမ်းလို့နေရပြန်တာလို့ယူဆလို့မရကြောင်းရခိုင်တိုင်းသားမျိုးနွယ်များစီယုံ REC ဥက္ကဋ္ဌဦးရွှေပေါ်စိန်ကဆိုပါတယ်
ချင်ဦးရေအဲအတန်းကြရဆိုလို့ရှိရင်ဥမာ2000 3000လောက်ကကျွန်တော်တို့ဒီတိရှိချက်ရဆိုလို့ရှိရင်တော့ရေတက်တောင်မြို့နယ်မှာရှိတဲ့ဒီမဈေးကမ်းမှာရှိတဲ့ဒီတချို့ကြလို့ရှိရင်အဲသူတို့ရဲ့စပားတွေရဲ့ကြင်ချင်ဖြစ်နေတယ်ကိုရဲ့ဒီဝိုင်းစာရေးကိုဖြို့အတွက်တချို့ကပြင်ကြတာဒီစက်ကြီးတွေလုံးဝညီတက်တော့ပြီးကျွန်တော်တို့ကိုရောက်မှာကိုပြန်ပြီးတော့လုဆတ်လို့ရပြီညီထမျိုးနဲ့ပြင်ကြတာတော့မတွေ့ရသေးဘူးဆရာ
ရခိုင်ပြည်နယ်မှာတမတော်နဲ့အဖွဲ့တို့ကြားဖြစ်ပွားနေတဲ့နှစ်နီးပါးစစ်ရေးပဋိပက္ခတွင်အိုးအင်တွေကိုစွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးသိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်နှစ်သိန်းကျော်ရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစည်းရုံး REC ကစီးရင်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ကျွန်တော်ဝင်းမင်ပါမြမရွေးကောက်ပွဲပြီးအကြီးမားဆုံးစိန်ခေါ်မှုကြီးနှစ်ခုမှတစ်ခုဖြစ်တဲ့ COVID ဒဏ်ခံစီးပွားရေးပြန်ဦးမော်လာရေးဂျပန်ဘက်ကပို့ကူညီမှာကိုပြီးခဲ့တဲ့တစ်ခေါက်ပြောပြီးမှဒီတစ်ခေါက်တော့နောက်စိန်ခေါ်မှုကြီးဖြစ်တဲ့ငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်တည်မြဲရေးအတွက်ဘယ်လိုကူညီပေးနေတာကိုမြန်မာနိုင်ငံဆိုင်ရာဂျပန်သံတမန်ကြီးကိုမေးချပါတယ်။မြန်မာအစိုးရနဲ့တပ်ထိပ်ပိုင်းကိုအတွင်းကြကြတိချတဲ့ဂျပန်သံတမန်ကြီးအီချီရိုမာရီယာမားကလောလောဆယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကာကွယ်ဦးစီးချုပ်တို့နှစ်ဦးတည်းသီးသန့်တွေ့ဆုံဖို့အရေးကြီးဆုံးအချိန်ရောက်နေပြီလို့ဆိုကာဂျပန်ဘက်ကကူညီနေတာကိုအခုလိုဆက်ရှင်းပြပါတယ်
ကျွန်တော်တို့ဂျပန်ဆိုရဲ့အနေနဲ့မြန်မာနိုင်ငံအမျိုးသားဖြန့်တဲ့တိမြတ်ရေးဆိုင်ရာအထူးကိုယ်စားလှယ်ဆိုပြီးတော့ဂျပန်နီပွန်ဖောင်ဒေးရှင်းကဥက္ကဋ္ဌမစ္စတာဆာဆာဂါကိုခေါ်လာနေပါတယ်သူကိုယ်တိုင်မြန်မာနိုင်ငံကိုအချင်းချင်းရောက်ပြီးတော့ဒီတမတော်ကဂွေဦးကြီးချုပ်ဒီတော့နိုင်ငံတော်အတိုင်ကြီးကပုဂ္ဂိုလ်အဲ့ဒါနဲ့မကဒေနကန်ဒီတိုင်းတော့ပေါ်စီညာရေကောင်းဆောင်ပညာနဲ့တွေ့ပြီးတော့မြင့်ချက်ရေးရနိုင်အောင်ဘာအကူအညီများပေးဖို့လိုတဲ့ဘာညာကိုဆွေးနွေးနေပါတယ်
ဟုတ်ကဲ့အခုဒီရွေးကောက်ပွဲအပီးမှာပဲပေါ့နော်ထူးထူးခြားခြားလှုပ်ဆောင်နိုင်တဲ့အနေအထားဘာတွေရှိခဲ့လဲ
ဟုတ်ကဲ့
မြန်မာငင်းချင်းအတွက်လေ
အခုကပြောတဲ့ဂျပန်အစိုးရသူကိုဇရဲမစ္စတာဆာဆာဂါဝါကဂျပန်အစိုးရကဖိလိုက်တဲ့ရွေးကောက်ပွဲဆောင်ကြီးအပွဲကောင်းဆောင်အနေနဲ့မြန်မာနိုင်ငံကိုရောက်ခဲ့ပါတယ်ရွေးကောက်ပွဲတိုင်ကြီးမာယိုရွေးကောက်ပွဲပြီးတဲ့ချိန်မှာရောသမတို့တာွေဦးကြီးကျောင်းတဲ့အဓိကငင်းချင်ရေးအမျိုးသားပြန့်တဲ့ကြီးမြတ်ရေးကိစ္စကိုဆွေးနွေးခဲ့ပါတယ်။အဲ့ဒါနဲ့မှာဟိုရွေးကောက်ပွဲပြီးမှာပဲနိုင်ငံတော်အတိုင်ကံပုံပုံနဲ့အေးစေးစေးနိုင်ငံရေးအခွင့်အရေးများအထူးသဖြင့်အမျိုးသားပြန့်တဲ့ကြီးမြတ်ရေးငင်းချင်ရေးကိုဆွေးနွေးခဲ့ပါတယ်။မစ္စတာဆာဆာဂါဝါကနိုင်ငံတော်အတိုင်ကံပုံကိုသူချင်းချင်းတင်းတင်းပြောခဲ့တာကအဲ့ဒီနေကြရေးဖြစ်အောင်စစ်ပြီးတော့အသက်ထောက်တာလဲဆိုတာသူကိုယ်တိုင်ကပြည့်ခဲ့ပါတယ်။အဲ့ဒီအတိုင်းသူစားရမယ်လို့ကျွန်တော်ယုံကြည်ပါတယ်။နောက်တစ်ခုကအမျိုးသားပြည်လက်ပြည်အရေးအတွက်အရေးတကြီးကစားကျွန်တော်အမင်းဆိုရင် energy ဆိုရတဲ့တမတော်ကြမှာစစ်ဆံမှုအရှင်ပြဖို့လိုပါတယ်ခင်ဗျာ။အဲ့ဒီကိုအရှင်ပြကအရေးတကြီးကစားကအစိုးရကိုလူဆောင်တဲ့ဒီနိုင်ငံတော်တက်ပြီးကဒေါ်အောင်ဆန်းစုကြည်နဲ့တမတော်ကဂွေဦးကြီးချုပ်ပေါ်ကျော်မှုကြီးမြန်မာတိုင်းနေရောက်ကဒီရေကောက်ပွဲပြီးတဲ့အချိန်လေးကိုမြင့်တည်ပြီးတော့တကယ်အမျိုးသားပြန့်တဲ့ကြီးမြတ်ရေကိုဘယ်လိုဆိုင်ရပါမယ်အကောင့်တီဖို့မယ်ဆိုတော့နေရောက်အေးစေးစေးစကားပြောနိုင်တာကိုကျွန်တော်အနတ္တမမျိုးရည်နေပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဘာကြောင့်အခုလိုဒီအစိုးရနဲ့တက်ထိတ်ဆုံးကခေါင်းဆောင်နှစ်ဦးတွေ့ဖို့အရန်ရေးကြည့်နေတယ်တမကြီးခင
်ဗျအင်းဒီအစိုးရကနတ္တစကားရေကောက်ပွဲမှာအစိုးရအားလာရပြီးတော့အဲ့ဒီနေချင်ရေးဆိုတာကဖွင့်ပြနေနေပြောမယ်ဆိုရင်အားလုံးကခုမျိုးရှင်တော့တုတ်တင်မှုရှိကြလားဆိုတော့မယ်ပြောဖို့ခဲ့ပါတယ်အဲ့ဒါကအခုကအချိန်ထောက်နေပြီ energy တဲ့လူငယ်တွေကဒီအတိုင်းအတဲကျော်လေရနေပါပြီဒါကြောင့်မို့လို့အဲ့ဒီအမျိုးသားပြန့်တဲ့ကြီးမြတ်ရေးကိုအကန့်တီဖို့ဖို့အတွက် energy အစိုးရနဲ့တမတော်ကအင်းငင်းငင်းအသေးစိတ်ဆွေးနွေးပြီးမှ တကယ်အကောင့်ကြီးပုံနိုင်တယ်လို့ယူဆတဲ့အတွေ့ဒီလိုပြောတာပါခင
်ဗျ။ဟုတ်ကဲ့ဆင်းပြတာအရင်ဖြည့်ဆုံးပါတယ်တမချီမာရီယာမခင်ဗျာချေစီပါကျွန်တော်ဝင်းမြန်ပါ
မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာရာကထိုင်းနိုင်ငံနယ်စပ်ဒေသမှာဝင်ထွက်သွားလာမှုတွေကန့်သတ်ထားတာကြောင့်ထိခိုက်မှုတွေကြုံနေရတဲ့ကုန်သွယ်ရေးလုပ်ငန်းတွေပုံမှန်ပြန်စနိုင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မကြသေးခင်လရီယာစားလို့မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေတိုးလာတာကြောင့်အိန္ဒိချင်းထိုင်းနိုင်ငံကနယ်စပ်ဒေသမှာသွားလာလှုပ်ရှားမှုတွေကန့်သတ်ထားတဲ့အတွက်ကုန်သွယ်မှုမှာထိခိုက်နေတဲ့အခြေအနေတွေကိုကြော်သွားနိုင်ဖို့နှစ်နိုင်ငံကုန်သွယ်တွေပြင်ဆင်နေကြပါတယ်။နေဇာကုံတွယ်ကြီးမှာအဓိကကြားရဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ရှမ်းပြည်နယ်တာချီလိမ့်မြို့နယ်ထိုင်းနိုင်ငံမဲဆိုင်မြို့ကြားကုံတွယ်ကြီးမှာကပ်ရောဂါကြောင့်ထိခိုက်မှုမဖြစ်အောင်စီစဉ်နေရလို့လဲတာချီလိမ့်မြို့နယ်အုပ်ချုပ်ရေးမှူးဦးချမ်းမြေစောကပြောပါတယ်။
ကျွန်တော်တို့ကလည်းဟိုဘုံကပြင်ဆင်ကြောင်းပြန်ဆက်ပြေးတယ်လို့ပြောပဲ။အဓိကတော့ကုန်စည်ဆွေးနွေးမှုပြန်ဆန်လို့ကျွန်တော်ဒီနောက်ဒီဘက်မှာဆိုလို့ရှိရင်ရောဂါပိုးတွေ့လို့ပြီးတော့စားပြရတဲ့ကိစ္စအစီအောင်ဖြစ်တယ်ပေါ့နော်။ဒါပြည့်ကျွန်တော်ကမှလည်းမဖြစ်အောင်လို့သူတင်ကောက်ခွဲတဲ့သဘောနဲ့ဒီမှာလာဖို့မှဆက်တမ်းပြီးတော့ကိုယ်စီကူးတဲ့ရောင်းဝယ်ရဲ့ကာကမာတွေကိုဟိုကိုဗစ် -19 ဆက်သေးပြီးတဲ့သဘောပါပဲလေဟုတ်တယ်
စတင်မာလာလေတုံးကမြန်မာကုံကား6စီးပဲမဲဆိုင်မျိုးရဲဝင်ခွင့်ပေးရတဲ့အတွက်မြန်မာဘက်ကလည်းထိုင်းကုံကားတွေကိုအပြန်အလှန်ဝင်ခွင့်ကိုကန့်သတ်ခဲ့ပါတယ်။ဒါကြောင့်လည်းတရက်ကိုဆုံးရှုံးတဲ့ပမာဏဗန်းငွေတန်း100ကျော်ရှိရလို့ထိုင်းကုံတွေကခံမှန်းခဲ့ကြတာပါ။နှစ်နိုင်ငံကနေဆက်ကုံတွေကြီးမှအဓိကလမ်းကြောင်းတွေတဲကတခုဖြစ်တဲ့ကရင်ပြည်နယ်မြဝတီနယ်ထိုင်းနိုင်ငံမဲဆောက်ကုံတွေကြီးမှတာမန်ကုံတင်ကုံဖို့အတွက်မြဝတီသရအမှတ်1ကိုအောက်တိုဘာလကုန်ပိုင်းကပဲပြန်ဖွင့်ပေးထားပါတယ်။ပုံမှန်ကုံသွယ်ရေးကိုတော့မနေ့ကတနင်္လာနေ့ကစားခဲ့ကြောင်းလဲမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်က VOA ကိုပြောပါတယ်
။ဟို23ရက်နေ့မှာမနေ့ကစပြီးတော့အဲသူ့အဖွဲ့ကိုကျွန်တော်တို့ကုံသွယ်ရေးကတင်ပြအောင်ကုံသွယ်ရေးတင်ပြချက်ပုံမှန်မူတည်ပြီးတော့ကျွန်တော်တို့ကိုရောင်နေနဲ့သွားတဲ့စနစ်ကိုတော့မနေ့ကစလိုက်ပါခင်ဗျာ။ကုံသွယ်ရေးစုံမှာပုံမှန်ကုံသွယ်တဲ့စနစ်ပေါ့လက်ရှိကတော့ကျွန်တော်တို့တရားမှလောက်တာကြတော့ကုမ္ပဏီတင်သွင်းတင်ပို့တဲ့အခြေအနေမျိုးပဲရှိတာပေါ့ကုံသွယ်မှုမသွားနိုင်ဘူးပေါ့။အဲ့ဒီကကုံသွယ်မှုသွားနိုင်အောင်တော့ဒီကုန်သွယ်ဥက္ကဋ္ဌကအစိုးရကိုတင်ပြပြီးတော့အစိုးရခုကျင်းတဲ့ကုန်သွယ်ဥက္ကဋ္ဌအစီအစဉ်နဲ့တွားနေတာပါ။
ကရင်ပြည်နယ်ကော့ဂရိတ်ခရိုင်ဖျားသုံးစုနေဆက်ဂိတ်ပိတ်ထားတာကိုတော့ထိုင်းနိုင်ငံဘက်ကဒီလကုန်အထိတက်တန်းထိုးထားပြီးဒီလကုန်ရင်တော့သူတို့ဘက်ကဖြေလျှော့နိုင်ကြောင်းဖျားသုံးစုမြို့နယ်အုပ်ချုပ်ရေးမှူးဦးကျော်စိုးက VOA ကိုပြောပါတယ်
။ဦးကတော့ကျွန်တော်တို့ဟိုဘက်အခွက်ကြီးဘက်အခွက်မတွေ့ရရသေးဘူး။အခုကျွန်တော်တို့ကြားတာတော့ဒီလကုန်ရင်တော့ဟိုဘက်ကအဲကိုဗစ်ရောဂါနဲ့ပတ်သက်ပြီးဒီလကုန်ရင်တော့သူတို့စပြီးတော့အသွားအလာကန့်သတ်မှုလျှော့ချမယ်လို့ပြောတယ်။လေကြီးရတော့ဟိုဒီဟိုဘက်ကြီးကတော့သွားလို့လာလို့မရဘူးလေဟိုဘက်ကလည်းသူကဖိတ်ထားတယ်ဗ
ျ။နေဆက်ဒေသမှာသွားလာလို့ရှောင်မှုတွေကိုထိုင်းနိုင်ငံကကန့်သတ်ထားတာကြောင့်ထိခိုက်မှုတွေကြုံနေရတဲ့ကုန်သွယ်မှုတွေပုံမှန်အခြေအနေပြန်ရောက်ဖို့ကုန်သွယ်တွေက DFI အတွင်းအွန်လိုင်းကနေတွေ့ဆုံဆွေးနွေးဖို့လည်းစီစဉ်ထားကြပါတယ်။2019-2020ဘဏ္ဍာနှစ်မှာထိုင်းမြန်မာနေဆက်ကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်9000ကျော်ရှိခဲ့ပြီးမြန်မာနိုင်ငံကပို့ကုန်ပမာဏတန်ပေါင်း3000ကျော်ရှိခဲ့ကြောင်းလည်းမြန်မာနိုင်ငံကုန်သွယ်ရေးဝန်ကြီးဌာနရဲ့စာရင်းတွေမှာဖော်ပြထားပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုသတင်းပေးပို့လိုက်တာပ
ါကိုဗစ်ကပ်ရောဂါကာလဝင်ထွက်သွားလာမှုတွေပိတ်ထားတဲ့မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံကန်ချနာပူရီခရိုင်မှာတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား50နီးပါးဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်ကျွန်မမအေးပါပါကပ်ရောဂါကူးစက်မှုတွေကြောင့်လုံခြုံရေးတင်းကျပ်ထားတဲ့ကန်ချနာပူရီခရိုင်ဖျားသုံးစုဒေသမှာတရားမဝင်နေဆက်တော်လန်းတွေကနေဝင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကဒီကနေ့အစောပိုင်းမှာပဲဖမ်းဆီးခဲ့တာပါထိုင်းနိုင်ငံနေဆက်မှာလူမောင်ခိုပွဲစားတွေလာခေါ်မှာကိုစောင့်ဆိုင်းနေကြတဲ့မြန်မာနိုင်ငံသား50နီးပါးပါဝင်တဲ့အုပ်စုနှစ်စုကိုကင်းလဲ့နေတဲ့ထိုင်းနယ်ခြားဆောင်တပ်ဖွဲ့တွေကတွေ့ရှိပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့လည်း AAC အလုံသမားကူညီအဖွဲ့ကကိုရဲမင်းကပြောပြပါတယ်
။အဲ့တော့ဒီနေ့ထူးခြားဖြစ်စဉ်ပေါ့နော်ကျွန်တော်တို့ဒီနေ့ဆက်ကျွန်တော်တို့ဒီထိုင်းနိုင်ငံတဲ့ကိုကျွန်တော်တို့ဒီအောက်လန်းနေပြီးတော့ဒီ UK တွေပေါ့နော်လူမောင်ခိုသားတွေနဲ့ချိတ်ဆက်ပြီးတော့ဝင်ရောက်လာတဲ့မြန်မာပြည်သားအားလုံး48ဦးပေါ့နော်48ဦးဖမ်းဆီးမိရလို့သိရတယ်။အဲ့ဒီ48ဦးကလည်းဟိုတနေရာထဲမှာဖမ်းမိရမှာမဟုတ်ဘူးတစ်ဖွဲ့ကတနေရာတစ်ဖွဲ့ကတနေရာအဲ့ဒီဖွဲ့ပေါင်း48ဦးဒီနေ့တည့်ရက်ထဲမှာတပြိုင်တည်းကျွန်တော်တို့ဖမ်းမိတယ်လို့သိရတယ်။
ဖမ်းဆီးချိန်မှာမြန်မာနိုင်ငံသားတချို့ထွက်ပြေးသွားခဲ့ပေမဲ့အမျိုးသမီးတွေနဲ့မိသားစုတွေကတော့အဖမ်းခံခဲ့ကြောင်းကိုလည်းဒေသခံနေကြားဆောင်တက်မှုစူပါကစ်ဆချာရွန်ကသတင်းတောက်တွေကိုပြောကြားခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ကပ်ရောဂါကာလနေဆက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားပေမဲ့လူမောင်ခိုပွဲစားတွေနဲ့ထိုင်းနိုင်ငံတဲဝင်ရောက်ဖို့ကြိုးစားသူတွေရှိနေစေဖြစ်တယ်လို့လည်းအလုသမားရေးလှုပ်ရှားသူကိုရဲမင်းကပြောပြပါတယ်။
Okay, if you got to go to your cooling lie, I didn't tell you at all. You boys are the same, you know, you might be there, or it takes a call, I'll go boys up or not, or time by my time in my boys are, you might be my boys are, and it takes a video. I'm going to have a loaded county, a loaded same video, you know, Maloney baby or Kojara. Tell them you need a little yard to buy new report. See a dog as another, I cannot believe my agenda. Okay, any Yadibo, Nanakini, that is it. It's different than I put that at home anyway. You want Yadibo dinner point for Lulu Lishi, Malone baby or Kojara. So they look at you, the two other girls, a local game is here. And the two other local sheep, a bone along with you, a little near me. So, did you get here? You want to go with Aria? Can I tell you anything? You're not the Aria, Pongs and you don't know. Can I meet for a little call?
Neza went to a big tarago, Matigalu, Tining and my Pongma died a little nine below, Puezari got Josu get out. A Josang got time bound with the township county baby, Lagayare Lule, Pansi Kayadu, Yama, Mutamito Uga, Tressu get down, Tayana Rainy Yep, Josu Jacob Gogabi, Tindrin in my Popia Javare, Pansi Kayadu Riguro, Kayoga Gala, Yebo Ubri Chopamu. The Yamu in Neza Pieto, Wiamu in it, Yu Dama Pitangule, Tayana Vainiga, Yobare, American Nangai when Yitanaga, Jonah Emma Topiangere, Gavata Wanga, Lugongumu Saya, a seeing Kazamaro, Yamanangaha, Lugongumu Tapia Yedwe, TDAO, Sawyamu Machida, and Nazo Sin Nanga Siema, Tepin Popiagaraba, Yamanangari Nessa Sate, Lumon Komuri, she needed Tainangaro, Diadu.
ສົ່ງທີ່ອະສິນແທ້ມາເບແທ້ຕື້ນຖ້າແຊ່ຜິດပါແດ່ຈັມມາມາອີມາທ້າຍຍັມມານິດສະການນິດຕະລິນປິປູ່ນີ້ລະບາຈົນຍ້ອງວ່າໂຄວິດ-19 ဒီအနံ့ခံခွေးတွေကိုဟယ်လ်စင်ကီမြို့ဗန်ဒါလီဇိမ်မှာတောင်းဝန်ချထားတာပါသူမတူအောင်ထူးကြတဲ့သူတို့ရဲ့အနံ့ခံနိုင်စွမ်းနဲ့ရောဂါပိုးရှိတဲ့ခရီးသည်တွေကိုရှာဖွေနေတာပါခွေးတွေအနံ့ခံဖော်ထုတ်နိုင်တဲ့နှုန်းကနှာခေါင်းတိုးပတ်နဲ့ အနံ့ခံခွေးတွေသုံးပြီးစစ်ဆေးကြည့်တော့လေပိုးတွေ့သူအရေအတွက်ကအတူတူလောက်ပါပဲရလကဘာမှမကွာခြားပါဘူးလို့ဒူးမြို့တော်ဘုံကပြောသွားတာပါတကယ်တော့နှာခေါင်းအာခေါင်တိုးပတ်နဲ့စစ်တာတဲ့စာရင်ခွေးနဲ့အနံ့ခံစစ်တာကပိုတိကျတယ်လို့တော့တချို့သူတွေဒီတွေကဆိုပါတယ်အခြားကူးစက်ယောဂါပိုးရှာဖွေရမှာလဲခွေးတွေကိုအသုံးပြနေပါတယ်ဘာမောက်ကဂျိမ်းစ်လိုဂန်ဆိုရင်ငှက်ဖျားယောဂါပိုးရှာဖွေဖော်ထုတ်ရ ဲ့နှာခေါင်းကတိတ်ကိုအံ့အားသင့်မှုကောင်းပါတယ်။ဥပမာဗျာအိုလံပစ်ပြိုင်ပွဲကရေကူးကန်ကြီးနှစ်ခုစာလောက်ထဲမှာတရားတစုံပစ်ထည့်လိုက်။အဲ့ဒါကိုရအောင်အနက်ခံရှာနိုင်တဲ့သဘောပါပဲလို့ပမောက္ခလူကံကပြောသွားပါတယ်။ခွေးတွေကကိုဗစ်ပိုးကိုအနက်ခံဖော်ထုတ်နိုင်ပါမလားလို့ပမောက္ခလူကံကစတင်စမ်းသပ်ခဲ့ပါတယ
်။
ဗိုင်းရပ်စ်ပိုးကသာမကလူတွေရဲ့ခန္ဓာကိုယ်မှာအနံ့အသက်ပြောင်းလဲလာတာကိုခွေးတွေကအနံ့ခံပြီးသိနိုင်ပါတယ်လို့ပြောပါတယ်။အမေရိကန်ဗြိတိန်ဖင်လန်နဲ့လေဗနွန်စတဲ့ကမ္ဘာနိုင်ငံအတော်များများမှာကိုဗစ်ပိုးရှိမရှိခွေးတွေကိုသုံးပြီးရှာဖွေဖော်ထုတ်နိုင်ဖို့စမ်းသပ်နေတာပါ။မကြာခင်ရလဒ်တွေထွက်ပေါ်လာမယ်လို့မျှော်လင့်ရပါတယ်။အကယ်၍ဒီနည်းနဲ့အောင်မြင်ခဲ့ရင်အနံ့ခံခွေးတွေကိုတစ်ကမ္ဘာလုံးမှာအသုံးပြုလာကြမှာဖြစ်ပါတယ
်
။လူတွေအများကြီးကြားထဲမှာတော့ဒီခွေးတွေကခက်မြန်မြန်တွတ်တွတ်နဲ့ရှာဖွေပေးနိုင်ပါတယ်။လေးစိတ်လိုနေရာမျိုးယထာဘူရာအလုဌာဏတွေဆေးရုံနဲ့ကျောင်းတွေလိုလူထုထက်တဲ့နေရာမျိုးမှာဒီအနံ့ခံခွေးတွေကိုတုံးပြီးယောဂပိုးရှိမရှိရှာဖွေသွားနိုင်ဖို့ကျွန်တော်တို့စမ်းသပ်နေပါတယ်လို့ဗမောက္ခလူကန်းကပြောပါတယ်လူသားဒုတိယလုံးရဲ့အကြီးဆုံးစိန်ခေါ်မှုဖြစ်တဲ့ကိုဗစ်တက်ဖြတ်ရေးမှာလူတွေရဲ့အကောင်းဆုံးအဖော်ဖြစ်တဲ့ဒီခွေးတွေကိုမကြခင်အသုံးပြုလာကြတော့မှာဖြစ်ပါတယ်ခင်ဗျာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့
နေ့စဉ်ညခုနှစ်နာရီကနေခုနှစ်နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီအိုအေရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင်ဗီအိုအေ ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်ဒီဖြစ်ရဟာမြန်မာလူအဖွဲ့အစည်းမှာလုံးဝမဖြစ်တဲ့ကိစ္စတစ်ခုဖြစ်တယ်လို့စကိုင်းမျိုးသားပါတီ ANP ရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်မြောက်ဦးမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလာစောကပြောပါတယ်အေအေအဖွဲ့ကဖန်ဆီထားတဲ့ NLD
ဒါနိုင်ငံရေးအကြံဖက်မှုလို့လည်းပြောကြပါတယ်ဆိုတော့ဆရာတော်တော်များများအခုဥထိုက်စော်လောက်ကြံခံရတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့ဆရာတို့နောက်ဆုံးဘာအချက်လက်များသိထားပြီးပါပြီလဲစုံစမ်းစစ်ဆေးနေတာရောရှိပါပြီလားရဲ့တပ်ဖွဲ့ကတာဝန်ရှိတဲ့သူတွေအနေနဲ့က
အထူးဆောင်ရေးအဖွဲ့နဲ့စစ်ဆေးနေတာတော့သိပါတယ်ဆိုတော့စုံစမ်းတဲ့ကာလဆိုတော့ဘယ်အချက်လက်မှမထုတ်ပြန်လဲဆိုတော့ကျ
တူပဲเนาะကျွန်တော်တို့ဟိုမြန်မာတမိုင်းမှာလဲကျွန်တော်တို့ဘိုးရောက်အောင်ဆန်းကျွန်တော်တို့အမတန်လေးစားရှိခင်ရတယ်เนาะဘိုးရောက်အောင်ဆန်းလှုပ်ချင်တဲ့ကိစ္စတော့နောက်ဆက်တွဲဒီကအရင်တော့ကလဲဒုက္ခစားဘလတ်ခင်မှာလဲဒါမျိုးတွေဖြစ်တယ်လို့ရှားဦးတယ်เนาะအခုလဲဒါမျိုးဖြစ်တယ်ဆိုတာဒါမှမီးတွေ့ကျွန်တော်တို့ကောင်းတော့ကျွန်တော်တို့မြို့သားပြန်လည်တင်းမြဲဖြစ်နေတဲ့ကိစ္စဒီတရားဥပဒေစုံမှုဆိုတာလဲကျွန်တော်ဒီမိုကရေစီရဲ့ဒါအသက်ပဲအဲ့လိုဖြစ်တဲ့ကာလတခုမှာဒါမျိုးဖြစ်တယ်ဆိုတာကတော့ကျွန်တော်တို့ဘလို့မှလက်ခံနိုင်ကြအကြောင်းမရှိဘူး။တော့အဲ့တော့ကျွန်တော်တို့ကတော့ဒါမိသားစုတစ်ခုအတွက်ဆုံးရှုံးမှုသာမဟုတ်ဘူး။ကျွန်တော်ဒီမိုကရေစီ transition တခုမှာလဲဒါအများကြီးစိတ်အနှောက်အယှက်ဖြစ်เสียပါလေကျွန်တော်တို့ဘလို့မှဘလို့မှကိုကျွန်တော်ဟိုအစားထိုးလို့မရတဲ့ဆုံးရုံးတူပဲဒါလူတယောက်တည်တဲ့ကိစ္စမဟုတ်ဘူးဒါကျွန်တော် system တစ်ခုမှကိုကဒါတစ်ခုခုကျွန်တော်လွဲမှားတော့လို့မဖြစ်သင့်တာတွေဖြစ်တယ်ဆိုတော့ဟာမျိုးပဲကျွန်တော်မြင်ပါတယ်ဒါဘူတော့ကျွန်တော်တို့အရင်တော့အဲ့အများကြီးဖြစ်ခဲ့ကြပြီဆိုတော့နောက်မဖြစ်အောင်ပဲကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆိုတာပဲကျွန်တော်တို့ဒါသင်ခန်းစာယူကြပါပဲ
ဟုတ်ကဲ့ဒါနဲ့တစ်ဆက်တည်းပဲကျွန်တော်နောက်တစ်ခုကကြတော့အခုချိန်အထိအဖမ်းခံထားရစေဖြစ်တဲ့ NLD လွတ်တော်ကိုယ်စားလှယ်လောင်း၃ရောက်ရခိုင်မှာအဖမ်းခံထားရတာပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်လောင်းတွေလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ရောဘလောက်အထိလမ်းစာအလားအလာပေါ်လာပါပြီလဲဆရာ
ထိုက်ပြနေလို့တော့လမ်းစာပေါ်တယ်လို့ပြောလို့ရပါတယ်ဘာလို့ဆိုတော့ကျွန်တော်အေအဖွဲ့ကလည်းပြီးတော့ဒီကိုယ်စားလှယ်လောင်း၃ဦးကိုနော်ကျွန်တော်တို့အဖွဲ့ချုပ်ကဥပဒေနဲ့ဒီဖန်စီကျင်းချထားတဲ့ကျင်းသားတွေကိုလွှတ်ပေးမယ်ဆိုရင်အဲသူတို့ပြန်လွှတ်ပေးမယ်ဆိုတော့တာဝန်ချက်တွေကိုပေါ်လာတယ်ဒါလည်းကျွန်တော်တို့အနေနဲ့ဒါအခွင့်အလမ်းတစ်ခုမျိုးတော့ယူသားပါတယ်။ဒါလို့ကျွန်တော်တို့ဒီအခွင့်အလမ်းကတော့ကျွန်တော်တို့အဲရယူနေရနိုင်ပါဦး။တော့မရနိုင်တဲ့အကြောင်းပထမအချိန်လုံးကကျွန်တော်အေးအေးရဲ့တောင်းဆိုချက်မှာဒီနှစ်ဖက်လုံးကိုသူကသုံးသပ်မြအဖြစ်ပေါ်ပြထားပါတယ်။အဲဒါမဖြစ်နိုင်ပါဘူး။ကျွန်တော်သုံးသပ်မဟုတ်ပါဘူး။နော်ကျွန်တော်ကုသလေလောက်သုံးကလည်းသုံးသပ်မဟုတ်ဘူး။ဥပဒေနဲ့အညီပြစ်ပေးထားတဲ့ဒီကရလည်းသုံးသပ်မဟုတ်ပါဘူး။နောက်တစ်ခါကျွန်တော်တို့ဒုတိယအချိန်ကျတော့နိုင်ဒီစကလုံးအသုံးလုံးဟာစဒီအဖွဲ့ရတော်တော်များများစိုက်ရတယ်တွေ့ပါတယ်ဒါကောင်းမှုနဲ့ဒါအလားအလာတစ်ခုလို့လုံးဝယူဆပါတယ်2020ယူကောက်ပွဲကိုအသီးမှတ်ပြုထားတာလည်းကျေနပ်တင်ပါတယ်ဒို့လို့ကျွန်တော်ကပဂရိအခြေအနေကိုမေ့လို့မရပါဘူးနော်အဲ့ဒါကဒါလဲဆိုတော့ကျွန်တော်တို့ဒီအီအဖွဲ့စာထဲမှာပါတဲ့ဒီယူကောက်ပွဲပြန်ကျင်းပလို့ဆိုတာဂျာပြတ်ယူကောက်ပွဲကျင်းပခြင်းဆိုင်ရာနော်အတန်အသတ်တွေရှိပါတယ်နောက်တစ်ခါကျွန်တော်တို့ဒီကိုယ်စားလှယ်လောင်းသုံးဦးကိုပြန်လွှတ်ပေးဖို့ကိစ္စဟာကျွန်တော်အေးအေးနဲ့ကျွန်တော်ညှိနှိုင်းပြစ်ခွင့်မရှိပါဘူး။ဘာလို့ဆိုတော့ပဂရိလက်
ဟာအကျံပဲအဖွဲ့အစည်းဖြစ်ပါတယ်အဲ့တော့အဲ့ဒီအဖွဲ့အစည်းကျင်းညာခံထားတာဟုတ်ကျွန်တော်ဥပမာလေးအခြေပြုပြတယ်သူပြင်ဒီကိုယ်စားလှယ်အလုံးစုံကိုဖန်ဆီးထားတာဟာအခြားသောเนาะအရတားများလည်းဖန်ဆီးခံထားရဲ့ဆိုတဲ့
ဒါဟာเนาะအကျံဖက်မှုမှာကြုံရပါတယ်အကျံဖက်စင်းရပက်ရှက်ပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးမှုကိုချင်းရင်လောက်ဆောင်တယ်ငြိမ်းချမ်းရေးအရာကျွန်တော်တို့ရှေ့ကိုတိုးတက်လာလို့ဆိုရင်လက်ရှိဆိုတာကလည်းเนาะအပြုသဘောဆောင်သောအဖြစ်เนาะသူတို့တောင်းဆိုတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်ပြီးစုံပြလိုက်လို့ရောတဲ့အပြုတခုခုလုပ်ပေးနိုင်တဲ့အခြေအနေရှိပါဟုတ်ကဲ့ဆိုတော့ဦးလာဆိုဒီလ
ဟိုလွတ်တော်ကိုယ်စားလှယ်လောင်းတော့အဖန်ခါရတဲ့အတွက်တော့ကျွန်တော်တို့လူသားချင်းစာနာထောက်ထားမှုအနေနဲ့ကျွန်တော်စိတ်မကောင်းဘူးဘသူဖန်ခံမှလည်းစိတ်မကောင်းဘူးเนาะအဲ့တော့ပြဿနာတွေကအမတန်ရှုပ်ထွေးတဲ့ကာလတခုเนาะဥပဒေကြောင်းရာတရားဥပဒေစုံဝေးရာအများကြီးဖြစ်တဲ့ခါမှာနောက်တစ်ခုကပြည်တွင်းစစ်ပွဲပေါ့เนาะပြည်တွင်းစစ်လို့ပြောရင်လည်းမကြိုက်တဲ့လူရှိတယ်မို့တော့စီးရေးပဋိပက္ခတင်း
ဘူးလက်နက်ကင်ဖွဲ့စည်းတွေကတော့သူတို့ဘလို့စနှုန်းနဲ့လောက်တာလို့ကျွန်တော်မသိဘူးဒါပေမဲ့ကျွန်တော်တို့ဒီမိုကရေစီဘောင်တဲကလူတွေအတွက်တော့လွတ်တော်ကိုယ်စားလှယ်ဆိုတာဟိုနိုင်ငံကစနှုန်းရဆိုတော့ legitimate ပို့ဖြစ်တယ်ပေါ့နော်ဒါပေမဲ့သူတို့ကတော့လူကလူလို့ပဲမြင်လိမ့်မယ်ဒါကသူတို့အမြင်ပေါ့နော်ကျွန်တော်မြင်တာကဒါပေမဲ့ကျွန်တော်ကလွတ်တော်ကိုယ်စားလှယ် NLD ဘက်ကလည်းသူတို့ရဲ့ဟိုလွတ်တော်ကိုယ်စားလှယ်ဟိုပါတီဝင်တွေနော်ဒေသဆိုင်ရာကိုစားပြုတဲ့လူတွေလို့ပဲမြင်လိမ့်မယ်ဒါပေမဲ့ပြဿနာအရင်ရှုပ်ထွေးတဲ့အခါမှာဒီဟာကြီးကအငင်းပေါ်စရာဖြစ်တယ်เนาะဟိုဘက်ကလည်းပြောမယ်ဒီဘက်ကလည်းပြောမယ်ဆိုရင်ကျွန်တော်တို့ကတော့ဒီကိစ္စဟာအရေးတော့ကြီးတယ်ဒါပေမဲ့တိုင်းပြည်တည်ဆောက်ရေးအတွက်ကျွန်တော်တို့ယုံကြည်မှုတည်ဆောက်ရေးအတွက်ပြည်တော်မှုတည်ဆောက်ရေးအတွက်ဆိုရင်ဒီကိစ္စကိုကျွန်တော်တို့ကတော့ရှည်ရမ်းမတင်ရင်တော့เนาะရှစ်ဆက်ပြီးဘလို့ပူပေါင်းဆောင်ရွက်တော့မလဲတိုင်းပြည်ကိုဘလို့လုပ်လဲဆိုတော့ကျွန်တော်မူတည်တယ်ဒါပေမဲ့ဒီကြားထဲမှာဒီကြားထဲမှာတခုခုအဲ့လွတ်တော်ကိုယ်စားလှယ်ရရဲ့เนาะတကယ်လို့ထိပါမှုတခုခုတော့စော်ကားခံမှုတခုဖြစ်တယ်ဆိုရင်တော့ဒီဟာကိုတော့တက်ဆိုင်ရလူတွေကပဲတာဝန်ယူရလိမ့်မယ်အဲ့တော့ကျွန်တော်ကတော့အကုန်လုံးပြည်ပြည်လေးလေးဖြစ်စေရှင်တယ်ဒီကျွန်တော်တို့ဒီသူ၃ရောက်ကိစ္စပေါ့เนาะဟိုဘက်ကပြောရင်လည်းအများကြီးပြောလိမ့်မယ်เนาะဟိုဘက်ကလည်းဟိုကျွန်တော်တို့ဖန်စီထားတဲ့ကိစ္စတွေအများကြီးပြောလိမ့်မယ်ဆိုရင်ဒါကဟိုပြုပြီးမှာမဟုတ်ဘူးအဲ့တော့ဒီဟာလေးကိုပြောပြီးတော့ကျွန်တော်တို့ကျစ်ဆက်ပြီးတော့ဘလို့အကောင်းဆုံးလို့ရမလဲတကယ်လို့ဒီရဲထဲမှာတခုခု foul ဖြစ်ပြီးတော့တခုခုထိခိုက်မယ်ဆိုတော့ထိခိုက်မှုအတွက်တော့တက်ဆိုင်ရာဖွဲ့စည်းကတာဝန်ယူရလိမ့်မယ်အဲ့တော့ဒီဟာလေးကိုကျွန်တော် omit လုပ်ပြီးတော့ကျစ်ဆက်ပြီးတော့ student student ticket တမရှင်မဟုတ်ဘဲနဲ့ကျစ်ဆက်ပြီးတော့ကျွန်တော်အကောင်းဆုံးဘလို့လုံးကြမလဲနောက်ဒီလူတွေအတွက်ဘလို့အာမခံချက်ပေးနိုင်မလဲဆိုတာကပဲကျွန်တော်တို့ပို့ပြီးလက်တွေ့ကြမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့မြန်မာပြည်ဆိုတော့ဒီရွေးကောက်ပွဲတွေပြန်ကျင်းပရေးကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ကဒီကိစ္စတွေပြောဆိုထားတာလည်းကျွန်တော်တို့လည်းတွေ့ပါတယ်။နောက်ကြီးညာချက်ထုတ်တာလို့ပါလို့ရှိတယ်။ဘလောက်ဒီရွေးကောက်ပွဲမကျင်းပရသေးတဲ့နေရာတွေမှာရွေးကောက်ပွဲကျင်းပဖို့အလားအလာဘလောက်အထိကျွန်တော်တို့မျှော်လင့်လို့ရနိုင်မလဲခင်ဗျာဒေါက်တာမြန်မာ
ပြည်။အဲ့တော့ကျွန်တော်ပြောရတဲ့ဟာအချိန်ချင်းပြောပြပါဦး။တိကျက်နော်ရွေးကောက်ပွဲဥပဒေရဲ့အကန့်အသတ်ဘာလို့ရှိပါလဲ။နော်ဥပဒေတစ်ခုကအားလုံးညှိပြီးတော့မသိကြအောင်တောင်းပြီးကြော်ဖားလို့မရပါဘူး။ဥပဒေစိုးမိုးတဲ့နိုင်ငံမှာဒီဥပဒေကအကြိမ်ကြီးမသိတော့ဘူးဆိုရင်လွတ်တော်ကပြင်ပြီးမှကျွန်တော်တို့ဆက်လက်ဆောင်ရွက်လို့ရပါတယ်။နောက်တစ်ခါကျွန်တော်တို့ဦးလာစုပ်ပြောသွားတယ်လို့ပေါ့။ကျွန်တော်တို့ဒီရွေးကောက်ပွဲကျင်းပမဲ့နေဒီမှာရှိတဲ့လုံလုံကြီးအခြေအနေတောင်းပြတာတိုက်ပွဲမဖြစ်ပါဘူး။အဲ့တော့တိုက်ပွဲမဖြစ်တဲ့နေရာမှာတော့မှနော်ကျွန်တော်တို့ရေးပါတဲ့နိုင်ငံရေးပါတီတစ်ခုရဲ့ကိုယ်စားလှယ်လောင်းရဲ့လုံလုံကြီးမရှိပါဘူး။အဲ့တော့ကျွန်တော်တို့လုံခြုံမှုဆိုတာမှာဘယ်လောက်ထိအောင်စဉ်းစားရလဲဆိုရင်เนาะကျွန်တော်တို့ဒီမဲလာပြီးတဲ့လူတွေရှင်ပြိုင်တဲ့လူတွေရဲ့လွတ်လပ်စွာเนาะမဲဆွဲစည်းရုံးဝင်เนาะနောက်ပြီးတော့ဒီရွေးကောက်ပွဲကိုကြီးကြပ်ကျင်းပပေးမယ်ကော်မရှင်အဖွဲ့ဝင်လေးအုံချုပ်ကြီးအဖွဲ့ဝင်လေးသူတို့ရဲ့လုံခြုံမှုဒါတွေအကုန်အရေးကြီးပါတယ်เนาะအထူးဖြင့် Mount Doma Sui, no Uchui who goes in, look at Papa. Mindia Masui, Kunaseva, no, Yibu Masui, leave it, look at Papa. A little Uchui, ya, Yapian, Chi, Below looking to know, Comchin, Chamber, no, Down Jim, I know. Mela Pimen, you, but you are Down Jim, no, not be a good, he down hook and the Muna, Piabe, no, who's lay long in the lonely you, but you are Down Jim.
ไตเป้ไม่ผิดอย่างนั้นไม่ผิดหรอกลุลับปีเตียเนี่ยตาเลยနိုင်ငံရေးပါတီအားလုံးအားเนาะညီညွတ်စွာတူညီစွာမဲဆွဲစည်းရုံးကိုရှိရမယ်ဆိုတဲ့အခြေအနေဒါမျိုးပါโอเคဆရာဒီဆိုတော့ကျွန်တော်တင်းလေးဖြစ်မိခြင်းပါတယ်ဆိုတော့ဥမာအေးအေးနဲ့တက်မတော်ကနေပြီးတော့ဆရာဦးနာပြောတဲ့လုံခြုံရေးအခြေအနေတွေအားလုံးကိုအခိုင်အမာအာမခံမယ်ဆိုကြပါဆိုလုံခြုံရေးယူပေးမယ်သူရွက်ကောက်ပဲကိုကြီးကြဲမယ်လူတွေအ ဒီကောပွဲဖြစ်ဖို့အခြေအနေဆိုတာရှိတာလေเนาะကျွန်တော်တို့ဒီကိုယ်စားလှယ်လောင်းသုံးဦးဖန်ဆီးထားခြင်းဟာဦးလာစုကတော့မဆိုင်ဘူးဒီတမြင်နဲ့ဆိုင်ရယ်ဆိုပေမဲ့ဒါကိုယ်စားလှယ်လောင်းသုံးဦးပုံမှာချိန်ချောက်မှုရိတ်အိုးနေတဲ့တော့ဒုမှန်ရင်းနေရမှာပေါ့โอเคဆိုတော့ဦးလာဆိုခုနကဇာတော်တော်များများပြောသလိုမျိုးအခြေအနေကိုဆရာဘယ်လိုသဘောရပါသလဲတော်တော်များများတို့ဘက်ကဒီလိုမြင်တဲ့ဒီလိုသဘော
ဲဒီကိုရန်တိုက်ပေးသလိုဖြစ်နေပြီเนาะအဲ့ဒီအရာဘလို့မှချင်းလို့ရမှာမဟုတ်ဘူးနောက်တစ်ခုကဒေါက်တာမျိုးညွန်းဟာရခိုင်ပြည်ရဲ့ ground မှာဖြစ်တဲ့ reality ကိုသူမသိဘူးသိဘူးဒါဘလို့မှသိမသိနိုင်ဘူးเนาะအဲ့တော့ရွေးကောက်ပွဲကော်မရှင်အနေနဲ့ဆုံးဖြတ်ရမယ်နောက်တစ်ခုကဒေါက်တာမျိုးညွန်းဟာရွေးကောက်ပွဲကော်မရှင်ရဲ့အပေါ်ကလာအဲ့တော့ဒီလိုလက်ညောင်းပေးပြီးနှပ်ပေးတာမျိုးတော့ကျွန်တော်မကြိုက်ဘူးဒါရွေးကောက်ပွဲကော်မရှင်ကပွင့်ပွင့်လင်းလင်းဆုံးဖြတ်ရမှာเนาะလုံခြုံရေးကိစ္စဒေါက်တာမျိုးညွန်းမသိနိုင်ဘူးဘလို့မှမသိနိုင်ဘူးရခိုင်ပြည်နေစပ်အနှံ့ကိုလည်းသူမရောက်ဘူးအောက်ရှင်မှာအခုဘလို့ဖြစ်လဲကျွန်တော်အောက်ရှင်မှာဘာတွေဖြစ်နေသလဲကျွန်တော်ပြောတတ်တယ်အောက်ရှင်မှာမြောက်မှာဘလို့ဖြစ်နေသလဲเนาะမြေကျောင်းမှာဘလို့ဖြစ်နေသလဲကျွန်တော်တစုံတရာသိတယ်ဒေါက်တာမြွညွကျွန်တော်တော့မသိနိုင်ဘူးအဲ့တော့အဲ့ဒီကိစ္စမှာဒေါက်တာမြွညွနှစ်ကြောင်းပေးเสียမှာလို့အဲ့ဒီထက်ကြောင်းပေးတာကိုကျွန်တော်ညင်းနေရင်လဲဒေါက်တာမြွညွနဲ့ကျွန်တော်ကြားထဲမှာယုံကြည်မှုပြတ်ကြပဲရှိတယ်ဘာလို့ဆိုတော့ရရှိမှာကျွန်တော်လုပ်ရမှာတယ်အများကြီးရှိတယ်အဲ့တော့ဒီကိစ္စဟာအငင်းပေါ်เสียမှာရှိဘူးအဲ့တော့ဒေါက်တာမြွညွအနေနဲ့လဲယူကော့ပွဲကော်မရှယ်အပေါ်ကနေပြီးတော့ပေါ်ကပြောเสียမှာရှိဘူးဒါယူကော့ပွဲကော်မရှယ်ကဆုံးဖြတ်ရဲ့ကိစ္စမှာအဲ့တော့ဒီခိုင်ပြည်ဒီမှာလုံယုံမှုရှိတဲ့ကိစ္စဟိုရက်ကြီးကြေရောအုပ်စုတွေရက်ပေါ်အုပ်ချုပ်တဲ့ကိစ္စတွေဆိုတာဒါဟို policy ဘိုင်းရပြောရင်ဆိုရင်တော့ဒါအရှက်လက်တစ်ခုပဲအဲ့တော့ကျွန်တော်ဒါပဲပြောချင်တယ်အဲ့တော့ဘာမှမပြောပါနဲ့ UK ကော်မရှယ်ဆုံးဖြတ်ပါဒီခိုင်ပြည်မှာ UK ပဲမလုပ်ဘူးဆိုလဲရတယ်လုံးမယ်ဆိုရင်လဲကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့အနာဂတ် Federal နိုင်ငံသစ်ပြည်ဆောင်ရေးအတွက်တော့ရှင်ဘုရားချုံုံစဉ်းစားပြီးတော့အဲ့ဒီတော့သဘောရတွေကိုပျော့ပျော့ပြောင်းပြောင်းစဉ်းစားပါလို့ပဲဒေါက်တာမျိုးရံကိုကျွန်တော်ချန်ပေးခြင်းတယ
်ဟုတ်ကဲ့ဇာကုဏရန်တိုက်တယ်ပြောလို့ကျွန်တော်တို့ကတခါတလေဆွေးနွေးတဲ့အခါမှာနှစ်ဖက်သဘောထားမတူတဲ့အခါမှာဟလာတာမန်အမြင်နဲ့ဆိုရင်ဒါရန်တိုက်တယ်လို့ဖြစ်တယ်လို့ပြောလို့ရတယ်ဆိုပေမဲ့သဘောထားအမြင်မျိုးကိုပွန့်ပွန့်လင်းလင်းလူတွေသိအောင်အဓိကတော့ကျွန်တော်တို့ဟလာအများပြည်သူသိအောင်ပေါ့အများပြည်သူအနေနဲ့ဒီသဘောထားအမြင်တွေကိုပုံပုံလင်းလင်းမှန်မှန်ကန်ကန်သိတဲ့အခါကျတော့မှသူတို့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချနိုင်မှာပေါ့နော်ဒါကျွန်တော်တို့ရဲ့အခန့်ကဏ္ဍဖြစ်ပါတယ်ဆိုတော့ဒီကျွန်တော်ရှေ့မေးခွန်းတစ်ခုကိုဆက်မသွားခင်မှာဆရာတော်မျိုးညွန့်ကိုဒီဦးလာဆောပြောတာနဲ့ပတ်သက်ပြီးတော့ဆရာကိုတုံ့ပြန်ဖို့အတွက်အခွင့်အရေးပြပါမယ်ဆရာတော်မျိုးညွန့်ပါများတုံ့ပြန်ချင်ပါတယ
်ဒါကတော့ကျွန်တော်တို့အပေါ်မှာနားလည်မှုတွေတာလို့ပဲကျွန်တော်ထင်ပါတယ်နော်ကျွန်တော်တို့တိုင်းပိုင်းကြီးကိုရီနဲ့ကြားထဲမှာနားလည်မှုတွေတာပဲအခုမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကြီးရဲ့အဓိကစိတ်မြင့်လို့ထင်ပါတယ်ခင်ဗျကျွန်တော်ဟာနော်ရွေးကောက်ပွဲကော်မရှင်ကဘယ်လိုလှုပ်ဆောင်ပေးလဲဆိုတဲ့အတိုင်းကိုမှပြောပါဦးကျွန်တော်ပါတီရဲ့အမည်သုံးသပ်ချက်ကိုကျွန်တော်ပြောတာပါဖြစ်နိုင်သည့်အချက်လက်တွေကျွန်တော်တို့စုဆောင်ရတဲ့အချက်လက်တွေကိုကိုယ်ကလည်းပြောတာပဲဖြစ်ပါတယ်ဘယ်သူတို့ယောက်ကိုမှဆွဆွဲတာလည်းမရှိပါဘူးဘ누구မှလည်းကျွန်တော်ပြောတဲ့အတိုင်းလိုက်ပါဖို့ဆိုတဲ့နှစ်ကြောင်းလေးပေးထားတာမရှိပါဘူးဟုတ်က
ဲ့တော်လို့ဆိုကျွန်တော်တို့ဒါ fair play ဖြစ်ပြီလို့ကျွန်တော်ယူဆပါတယ်ဆိုကျွန်တော်ရှေ့ကိုဆက်သွားလိုက်ချင်ပါတယ်NLD အနေနဲ့ကဟလာတိုင်းရင်းသားပါတီတွေကိုရုပ်ောက်ပြီးပြင်းသိမ့်မကြခင်ပါပဲ Kubang lu sambut demokrasi federal di langsung di sana kubang lu sambut sudah sabu bar. Air lu pula kamera dulu tweet ema kan saja tema. Jono atau orang yang sudah abis bono. Ye kongtuar eh selu sahduar eh. Ah energi bagada cilen sahsan labi bo. Tapi nari ne parti ne kubang sambut pula. Tapi me adi satu bina bay ma lu sambu ka berdua dalam objek bar eh. Tapi nari parti bagada borai le jono dua bar. Solo seorang muniyo di saya nausat dua belu lu ya di sahden lu sauna sini bar bilak ne.
Jono lu ye kau pun bija kama. No jono lu ตําบลงาเลยยินยันยินสนิทผู้ไปไปไล่ไปเออจนเราก็เลยยินยันยินด้วยนะพี่รอยินยันยินอ่ะผิดล่ะแม้เนาะเดโมคราซีเฟดเดอรัลพอลิชันอลคอยะดีปีรางสุดด้วยสุดเลยเลชี่ภัยซีผู้ชื่อดาวอยู่เลยกายยินไม่ชื่อดาวเออแล้วอะไรเปลี่ยนเสมอด้วยสุดยินยีจีตรงอ่ะเราหีมันเจ็ดตัวด้วยตายนาไหนไหนปาร์ตี้อาเลยจีเนี่ยมาอยู่เนาะสุปองปีรอตรงวอราดคือชื่อเก่าเหมือนถ้าจังเราอ่ะ อาลุงโทรารีอีนี้เลยเนี่ยเราพี่ก็จํานวนรู้ตัวเนี่ยพี่น้องสุติปอะไรกูจํานวนรู้ปองปองจิอะไรกันไม่ครับนี่ลอลอเซมาบาดีอย่าลามเนี่ยเพราะจํานวนรู้ที่มีอะไรเนี่ยเปล่าอะไรนี่จํานวนมาตาถาวรเนี่ยชัวร์เลยจํานวนสีได้ตาปูเลยปูได้กามาเป็นดุนยามันอยู่มาแล้วจํานวนโบราณกวยเลยนั่นแหละครับมาตาถาวรเนี่ยเราพี่จํานวนรู้ติ่งเหยอเลยเฉยมาแล้วดีกวยเลยนั่นแหละเฉยจํานวนรู้
เราเปลี่ยนเลยพี่ก็ส่วนนี้จะไม่ยิงคงจะไม่เนาะเราพี่ก็เปลี่ยนเลยพี่จ้าเลยเนาะเป็นลงนี้ที่ลงมาเราอู้ล่ะส่วนนี้เนี่ยอ๋อที่สานะปัตตาพี่ก็สรุปว่าที่ยังไม่บาดตุ้มยันทาวิบาวิเลยสรุปบาสันลงนี่ละชีบาดเลยเราคู่กับบาลูพิเศษจะมาเลยอู้ล่ะส่วนนี้เนี่ยอู้จันโอรุกันเลยอู้จันโอรุจันโอรุปารีกับพี่เอ๋สิชุกันจ้าเลยจันโอพี่ตัวเนี่ยตุ้มยันทาวาร์เลยจันโอเลยจุสวาร์เลย ไอ้เราเจ้าหนูรู้ว่าที่เราจ้าด้วยเลยวันนั้นว่าเราโอ้ท่านยังได้ปารีดินเนี่ยบลูมังเราเปลี่ยนตัวจากชาวมุสลิมมาพี่เดินยาพี่เดินเปล่าเราเลยสิเดี๋ยวเราที่ตัวเราฮะเปลี่ยนตัวอีกก็รู้ไว้เจ้าหนูอยู่ซ่าเนาะพวกเราพี่ตัวผมเนี่ยกางตัวผมเนี่ยชื่อว่ากางที่พันเนี่ยสุดเลยตัวจากเราลักขมาเลยไอ้เราเจ้าหนูรู้ว่าที่เราบวบีเราเล่นด้วยจ้าเลยลงงานเส้นเนื้อ จันโรมีอะไรไม่บาดเลยนอกจากที่เราจันโรมเล่นงี้พิจารณาจงเนียร์เลยโอชั่นกิโลจะใครลูกพิจารณาอยู่เรื่อยมาเล่นงี้จ้าเลยที่สงสัยในมุสกับพี่มูลีเรนเนี่ยทราบพี่ไม่สวยจันโรมวันดาบาลเองเนาะเพราะฉะนั้นดีใช่ไหมจันโรมเอเนดีเนี่ยเลยไปเบียบเบียบพี่ดูดีอารมณ์ว่าเท่ากันจูสุทาร์เรปารี นั่งเงี้ยลิจิติเมซิโกพี่ว่ายาทาร์เรปารีสุรอตบัวราชีจีเน่ลงเมสุลุชิอากงลงคุณว่าจันโรลูจินเน่พี่ทั้งจูติดด้วยเลยเก่าเน่พี่รุ่นยันยันด้วยเลยเก่าเน่สุรอที่ใช่มาเอเนดีเน่กูเย่โอ้ลูทุกท่าขามัวพี่ว่ายาสีทาร์เรใช่มาจันโรตั้งยันดาพี่ดูรินเน่ตบัวราชีเน่ยี่นายสุนีบีลงเมดาวเล่เล็ดด้วยจ้าจ้าลงเมสุลุชิเนาะอากงลงพี่ทั้งจู
จ้วยเล็กเก่าไหมอันนี้จ้วยเล็กเก่าไหมใช่ไหมล่ะพี่ดูจ้วยเล็กเก่าไหมแต่เงี้ยเราจ้วยเล็กเอาแต่เมื่อไหร่ชีเรลูกอยากจะคุยมาเลยสาวไอ้ดอกเล็กจ้วยจ้าเล็กลูกสาวมือเดียวเนี่ยเนี่ยสั่นๆเนี่ยเย่ๆๆๆลูกคนเดียวไปจีโนมิตาจะขัดเชื่อมาเลยโอเคงั้นจีโนบอกกับลูกบอลเลยที่จีนอาจจะทุ่นลาเรอะไรอย่างทุ่นจีนอาจจะทุ่นเดียวแต่เราว่าจีนอาจจะทุ่นเดียวอันนี้พิเศษเนี่ยก็ดูดีอาหารลูกกูที่เก่งกูอ่ะ
ကျွန်တော်တို့ညွညွရေးအစိုးရဆိုတာကိုလည်းပြောထားတာရှိတယ်ဆိုတော့လည်းကျွန်တော်မျိုးညွတို့အခုဆိုရင်လည်းပဲကျွန်တော်ဒီတလောက်နားလဲထားတလောက်ကြားထားတလောက်အစိုးရဖွဲ့ဖို့အတွက်ဆရာတို့ပြင်ဆင်နေကြပါပြီเนาะဟာဒါမှမဟုတ်ဘူးလူသူထားမလဲဘူးကြားထားမလဲသူတမနာဘူးကြားထားစသည်အဖြစ်ပေါ့လေဒါတွေကြားထားနေပြီဆိုတော့ကျွန်တော်တို့မျိုးညွမျိုးသားညွညွရေးအစိုးရဘယ်လောက်ထိပုံပေါ်ဖို့အခြေအနေရောက်နေပါပြီလဲ
จีนยาบุชีบาดเลยเสียบลาบเนี่ยเสียรู้จันโอรู้กุศลกับโยนในเดียนี่ปีก็บลาบเนี่ยจ่ายยาบุชีบาดเลยเนี่ย
พี่นายมีรำเนี่ยจูดาบามีก็เรารู้สึก
แล้วแต่อุลาสอบลาบเนี่ยจ่ายจริงเลย
อเมริกาโอ้ยนิยมเยสุวาสุเรนี่มาจันโอรู้มีจ่ายเช่นอารู้อดุกอเมริกาเนี่ยเป็นสเปรดีบุคนเนี่ยขามา ဟိုရာထူးထာတန်တရားခွဲဝေရေတော့เนาะအာနာခွဲဝေရေတော့ကျွန်တော်တို့ရာထူးထာတန်တရားအာနာခွဲမဟုတ်ဘူးကျွန်တော်တို့ပြည်တော်စုတည်ကြီးကိုဘယ်လိုပူးပေါင်းတိစောက်ကြမလဲဆိုတော့ဟိုကျွန်တော်တို့သဘောတူညီချက်ပေါ့လीเนาะအဲ့လိုဟို binding agreement တစ်ခုခေါ်ကျွန်တော်တို့တစ်ခုပေါ့လीဘုနိုင်ငံစကားလုံးကြိုက်တယ်တုံးလို့ရပါတယ်အဲ့တော့ဒီလက်လောလောဆယ်မှာဒီပြည်သူတရားလုံးက နိုင်ငံရေးယုံကြည်မှုအပြုအဝပေးထားတဲ့အနေဒီနေနဲ့တိုင်းရင်းသားပါတီတွေနဲ့ဟိုသဘောထားတူညီမှုတစ်ခုကိုခိုင်ခိုင်မာမာเนาะအဲ့လိုရတာပဲကျွန်တော်လို့ရှင်းပါတယ်အဲ့တော့မြို့သားညီမောင်စိုးအားဆိုတာဟိုဟူပါတီကတယောက်ကိုဝန်ကြီးခန့်မယ်အဲ့ဒါမျိုးကျွန်တော်မဖြစ်ရှင်ဘူးเนาะပြည်내တွေကိုဘယ်လိုစီမံခန့်ခွဲမလဲပြည်တော်စုဘယ်လိုစီမံခန့်ခွဲမလဲဖက်ဒရယ်နိုင်ငံတွေကိုဘယ်လိုတည်ဆောက် အဲ့ဒါပါပဲเนาะအဲ့လိုဆိုရင်ရေရှည်အတွက်လည်းအများကြီးကောင်းပါတယ်เนาะအဲ့တော့ကျွန်တော်ကလူသားညွဲဆိုတော့ဆိုအဲ့လိုပဲနားလေပါတယ
်ဟုတ်ကဲ့ဆရာတော်မျိုးညိုဥလာဆိုပြောတဲ့တွေ့ရတဲ့သဘောထားကိုဆရာကကြားရပါပြီဆရာဘက်ကဆရာတို့ဘက်ကရောဒီအပေါ်မှာဘယ်လိုအမြင်ရှိပါသလဲခင်ဗျာ
ဒီနေရာမှာတော့အကြောဥလာဆောင်းနဲ့ကျွန်တော်တို့ယူဆတစ်ထပ်ခဲကြပါလေလို့ကျွန်တော်ပြော
ချင်ဝမ်းသာပါတယ်ခင်ဗျ
ာအခုကျွန်တော်ကြီးညာချက်ကြည့်ပါเนาะအနာဂတ်ပြည်တော်စုသိရေးပြောတာနော်ကျွန်တော်နေရာတွေပေးဖို့နော်လူတယောက်ကိုခေါ်ပြီးတော့ကျွန်တော်အစိုးရတွေဖွဲ့ခဲ့တယ်ပို့ဒီလောက်သေးသေးလေးမွတ်ပါအောင်အနာဂတ်မှာကျွန်တော်လိုလားတာစစ်မှန်တဲ့ပြည်ထောင်စုဖြစ်အောင်အဲ့ဒီပြည်ထောင်စုမှာဒီမိုကရေစီစနစ်ကျင့်သုံးမယ်အဲ့ဒီမှာဖက်ဒရယ်နီးအရာနော်ဒီအာဏာလွတ်ပိုင်မှုတွေကိုခွဲဝေတာနော်ဒီပြန်စားတာခွဲဝေတာနော်ဗန္ဓာကြီးခွဲဝေတာဒီကျွန်တော်တိုင်းရင်းသားအခြေအနေညှိနှိုင်းပြီးတော့သတ်မှတ်ကြအဲ့ဒီဒီအသွေးတွေနဲ့ပြည်စုံတယ်ပြည်တော်စုဖြစ်ပါတို့တော့အားလုံးနဲ့သိတဲ့အတိုင်းလေကျွန်တော်ဖက်ဒရယ်ဆိုတာကကွဲပြားပြီးများပါလေကျွန်တော်တို့ဒီမူဝါဒပြောနေလို့မရပါဘူးကျွန်တော်တို့ကိုယ်တိုင်ပြည်ပြီးတော့အားလုံးသဘောတူကျင်တဲ့ပုံစံတစ်ခုဖြစ်ဖြစ်ကြပါလေဒါကြောင့်မယ်ကျွန်တော်ကအနာဂတ်ပြည်တော်စုသိအရေးဆိုတာဒါတကယ်ပဲဦးလာစုပြောတာလေတစ်ခါတည်းကိုက်ကြည့်တယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ပါခင်ဗျာဇူနေပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာအဲ့ဒီပါတီပြောခွင့်ရတူဖြစ်သူဒေါက်တာမျိုးညွန့် AMP ပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးလာစိုးတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညတိုင်းရိုင်းဒီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါရေးပြဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
ခုဆက်လက်ပြီးတော့တည်င်အချင်းချက်ကိုကြေညာပေးပါမယ်။အမေရိကန်အစိုးရတာဝန်တွေစီကံတကြလွှဲပြောင်းရေးအတွက်အစိုးရစီမံခန့်ခွဲရေးဌာန GSA က1964ဥပဒေပါပြဋ္ဌာန်းချက်အရရွေးကောက်ခံသမ္မတဂျိုးဘော်ဒန်ကိုအစိုးရလုပ်ငန်းတွေလှိလာခွင့်ပြုလိုက်ပါပြီ။ဇန်နဝါရီလ20ရက်နေ့သမ္မတအဖြစ်ကျန်းသက်စာမကျင်ခင်ကြားကာလမှာတော့မစ္စတာဘော်ဒန်အနေနဲ့အစိုးရအသစ်ဖွဲ့ရမှာပါ။နိုင်ငံတော်လုံခြုံရေးချိန်ချောက်မှုတွေတံပြန်စီရေးဆောင်ရွက်ချက်တွေအပြင်တမနာထရမဆိုရလက်ထက်မှာစီရေးနည်းနဲ့တုံ့ပြန်နိုင်ခြင်းရှိတဲ့ဆုံးဖြတ်ချက်မချရသေးတဲ့လေဝတ်သတင်းအချက်အလက်တွေကိုမစ္စတာဘာဒန်ရရှိတော်မှာပါမစ္စတာဘာဒန်ကလည်းသူ့အဆိုရသည့်ထိတ်တန့်သံတမန်ရင်းနဲ့အမျိုးသားလုံခြုံရေးမှာခန့်ထားဖို့အရာထားသူရဲ့နာမည်စင်ကိုသတင်းလာနေကထုတ်ပြန်ခဲ့ပါတယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုဒန်လက်ထက်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်မှန်းဖို့ရထားတဲ့အန်တိုနီဘလင်ကင်ဟာဆဲစုနှစ်နဲ့ချီနိုင်ငံခြားရေးမူဝါဒဆိုင်ရာအတွေ့အကြုံရှိသူဖြစ်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်တဲ့လူခွင့်ရေးကိုထောက်ခံသူအဖြစ်လူသိအများပါတယ်။မစ္စတာဘိုဒန်ရဲ့ယင်းနေ့တဲ့ဆက်ဆံရေးရှိသူဘလင်ကင်ဟာအမေရိကန်သမ္မတဟောင်းတွေဖြစ်တဲ့ကလင်နန်နဲ့အိုဘားမားအစိုးရရဲ့လက်ထက်မှာလည်းနိုင်ငံခြားရေးမူဝါဒဆိုင်ရာအရေးပါတဲ့ရာထူးတာဝန်တွေယူခဲ့ဖူးသူဖြစ်ပါတယ်။မစ္စတာဘလင်ကင်ဟာ2016ခုနှစ်ဇန်နဝါရီလကဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်နဲ့ရော2015နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကောင်ဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ်AstraZeneca ဆေးဝါးထုတ်လုပ်ရေးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးထိရောက်မှုရှိတယ်လို့တနင်္လာနေ့ကကြေညာလိုက်တာကြောင့်လောလောဆယ်အလားအလာအကောင်ဆုံးကာကွယ်ဆေး၃မျိုးရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကလည်း Moderna ကုမ္ပဏီကစမ်းသပ်နေတဲ့ကာကွယ်ဆေးနဲ့အတူ Pfizer နဲ့ BioNTech တို့ပူးတဲ့စမ်းသပ်နေတဲ့ကာကွယ်ဆေးတွေထိရောက်မှုရှိတဲ့အတွက် American အစားအသောက်နဲ့ဆေးဝါးစီမံကုလသမဂ္ဂဌာန FDA ကနေအရေးပေါ်ခွင့်မချက်တောင်းခံထားတယ်လို့ကြေညာထားတာဖြစ်ပါတယ်။ ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒေါ်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.